Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မလ15ရက်တနင်္လာနေ့ညပဲအတွက် VOA မြန်မာပိုင်းစီစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်အတန်လွှင့်နေပါပြီရှင်ကျွန်မအစုမြတ်မောင်ပါမြန်မာနိုင်ငံမှာဆက်ရနာတိမ့်ခဲ့ပြီးတဲ့နောက်လုံခြုံရေးတွေလက်ချက်နဲ့တနင်္ဂနွေနေ့တုန်းကဆန္ဒပြသူအများဆုံးတိုက်ဆုံးခဲ့ပြီးတဲ့နောက်လက်ကင်ဖုန်းကနေအင်တာနက်ဆက်သွယ်မှုတွေကိုဖျက်တောက်ထားပါတယ်ရန်ကုန်မြို့ရဲကမြို့နယ်6ခုမှာလဲစစ်အုပ်ချုပ်ရေးထုတ်ပြန်ထားပါတယ်ဒါပေမဲ့ဆရာနာရှင်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့အာရုံမသွားပါဘူးဒီနေ့လဲမြို့တော်တော်များများမှာလုံခြုံရေးတွေပြစ်ခတ်မှုကြောင့်တေဆုံဒဏ်ရာရသူတွေထပ်ရှိပါတယ်မနေ့ကတော့လှိုင်းသားရဆက်မှုစုံမှာရှိတဲ့တရုတ်လုပ်ငန်းတချို့ဖျက်ဆီးခံရတာကြောင့်မြန်မာနိုင်ငံတွေကတရုတ်အကျိုးစီးပွားတွေအတွက်စိုးရိမ်တယ်လို့တရုတ်အစိုးရကပြောပါတယ
်对中方机构和人员安全受到影响非常关切中方
တရုတ်လုံခြုံရေးနဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးကိုထိရောက်ဆုံးကာကွယ်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြောကြားထားတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဂျပန်ကတော့မြန်မာပေါ်စီးပွားရေးနဲ့မူဝါဒရေးရာပိုင်းဘယ်လိုတုံ့ပြန်မလဲဆိုတာဆုံးစဉ်းစားနေတယ်လို့ပြောပါတယ်အပြည့်အစုံမကြခင်မှာသိရမှာပါအခုအရင်ဆုံးတော့ဒီကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံကသတင်းတွေကိုကိုသားညွန့်ဦးနဲ့မက်ခွန်ညိုတို့အကြေညာပေးကြပါမယ်ရှင
်မြန်မာနိုင်ငံတွင်စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြမှုတွေဆက်ရှိနေပြီးတော့ပြစ်ခတ်နှိမ်နှင်းမှုတွေလည်းဆက်ဖြစ်နေရမှာဒီကနေ့မတ်လ15ရက်နေ့မှာတော့တနင်္ဂနွေလုံးမှာ10ဦးထက်မနည်းသေဆုံးခဲ့ပါတယ်ညဉ့်ညမျိုးကဆန္ဒပြမှုကိုဒီကနေ့မနက်ပိုင်းမှာကြီးစစ်နဲ့ပြစ်တာကြောင့်သေဆုံးသူ9ဦးရှိပြီးတော့ဒဏ်ရာပြင်းထန်ရသူတွေလည်းရှိခဲ့ပါတယ်မန္တလေးကဆန္ဒပြမှုကိုပြစ်ခတ်နှိမ်နှင်းတာကြောင့်လည်းဆန္ဒပြသူ2ဦးထက်မနည်းသေဆုံးပါတယ်အောင်လံမြို့မှာလည်း2ဦး၊ကျိုးပင်ကောင်းမြို့နယ်မှာ2ဦး၊အောင်ပန်းမှာ2ဦးဆန္ဒပြသူတွေပြေဆုံးခဲ့ပါတယ်။ရန်ကုန်မြို့ကလှိုင်းသာယာ၊အင်းစိန်၊မြောက်ကလာဘားတို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နှင်းတာတွေရှိနေဆဲဖြစ်ပါတယ်။ထိခိုက်ပြေဆုံးတဲ့စီးအတိအကျမရဘူးတော့။နိုင်ငံအနှံ့မှာတော့လက်ကင်တယ်လီဖုန်းပေါ်ကအင်တာနက်လိုင်းတွေကိုဖြတ်တောက်ထားတာမလို့နေရာအနှံ့ကသတင်းစီးဆင်းမှုတွေလည်းပြတ်တောက်နေပါတယ်။တချို့နယ်မှာလည်းအဖမ်းစည်းတွေလည်းရှိနေပါတယ်။နောက်ပိုင်းသတင်းလှော်တွေနဲ့သတင်းပိပုချက်တွေမှာသိစိတ်နားဆင်နိုင်ပါတယ်။ရန်ကုန်တွင်းကနောက်ထပ်မြို့နယ်၄ခုကိုပါစစ်အုပ်ချုပ်ရေးနေမြေဖြစ်နေကြီးညာလိုက်တာမို့လို့ရန်ကုန်တိုင်းတွင်စစ်အုပ်ချုပ်ရေးတပ်မှတ်တဲ့နေမြေ၆မြို့နယ်ရှိသွားပြီဖြစ်ပါတယ်။ရန်ကုန်လှိုင်သာယာနဲ့ရှိပြည်သားမြို့နယ်တွေကိုမတ်လ14ရက်နေ့ညနေပိုင်းကစစ်အုပ်ချုပ်ရေးနေမြေဖြစ်ကြီးညာခဲ့တယ်လို့ပဲမြောက်ဒဂုံတောင်ဒဂုံဒဂုံစိတ်ကန်းနဲ့မြောက်ကလာပမြို့နယ်တွေကိုတော့ဒီကနေ့မတ်လ15ရက်နေ့မနက်ပိုင်းမှာစစ်အုပ်ချုပ်ရေးနေမြေတွေဖြစ်တပ်မှတ်ကြီးညာပါတယ်။စစ်အုပ်ချုပ်ရေးနေမြေတပ်မှတ်မှုအရအုပ်ချုပ်ရေးကိစ္စရပ်များအပြင်တရားစီရင်ရေးကိစ္စရပ်တွေကိုသက်ဆိုင်ရာနေမြေတိုင်မှုတွေကတာဝန်ယူဆောင်ရွက်နိုင်ပါတယ်။ဒါကြောင့်မလို့လေနိုင်ငံရေးပုံမှန်တွေအပြင်ရရွာညင်ဝဲပြည်ပြားရေးဆိုင်ရာပုံမှန်တွေကိုပါစစ်တရားရုံးတွေဖွဲ့ပြီးတော့အချင်းချုပ်တရားစီရင်နိုင်ပါတယ်။မတ်လ14ရက်နေ့တုန်းကဆရာနာတိမ်မှုဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေကိုရဲနဲ့စစ်တပ်ကအကြမ်းဖက်ပစ်ခတ်နှိမ်နှင်းတာကြောင့်လှိုင်သာယာမြို့နယ်တစ်ခုထဲမှာပဲလူ90ထက်မနည်းသေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့ပါတယ်။လှိုင်သာယာမြို့နယ်တွင်ကတရုတ်ပိုင်ထေချုပ်စစ်ရုံးနှစ်ခုလည်းမီးလောင်ကျွမ်းမှုရှိခဲ့ပါတယ်။အဲဒီနောက်ညနေပိုင်းမှာတော့စစ်အုပ်ချုပ်ရေးကောင်စီကနေပြီးတော့လှိုင်သာယာမြို့နယ်ကိုစစ်အုပ်ချုပ်ရေးနေမြေတပ်မှတ်ပြီးတော့ရန်ကုန်တိုင်းမှုကိုလုတ်ပိုင်ခွင့်အာဏာလွှဲလိုက်တာပါ။လှိုင်သာယာနဲ့ရွှေပြည်သာမြို့နယ်နှစ်မြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်ပိုင်းညပိုင်းမှာလည်းတောင်တကူမြောက်ဩကလာစတဲ့နေရာအတော်များများမှာများသပိတွေဆက်ဖြစ်ပြီးတော့စစ်တပ်နဲ့ရဲကပစ်ခတ်နှိမ်နှင်းတာကြောင့်နောက်ထပ်သေဆုံးမှုတွေရှိခဲ့ပါတယ်။အခုဒီကနေ့မတ်လ15ရက်နေ့မှာစစ်အုပ်ချုပ်ရေးနေမြေကြီးညာထားတဲ့လှိုင်သာယာမြို့နယ်အပါဝင်နေရာတချို့မှာဆရာနာရှင်စက်ညီရေးဆန္ဒပြလှုပ်ရှားမှုတွေဆက်ရှိနေစေဖြစ်ပါတယ်။ဖြစီထိန်းသိမ်းခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်မှာတရားဆက်ဆုထားတဲ့အမှုတွေကိုကြားနာစစ်ဆေးဖို့ဒီကနေ့နေပြည်တော်မှာယုံချင်းရှိပေမဲ့အင်တာနက်အခက်အခဲကြောင့်ရွှေ့ဆိုင်းလိုက်ရပြီးတော့ရှစ်နေကုစလေလွှဲစားကိုလည်း NLD ဘဟုအလုံးမှုဆောင်ဖွဲ့ကတင်သွင်းတဲ့ဥက္ကမောင်စောစာဦးယူရချင်းနဲ့ဒေါ်မင်းမင်းစုတို့နှစ်ဦးကိုပဲရဲကဆောင်ရွက်ပေးသေးတယ်လို့ရှစ်နေဥက္ကမောင်စောကပြောပါတယ
်ဒီကနေ့ကတော့ကျွန်တော်တို့ယုံကဗီဒီယိုကွန်ဖရင့်မလုပ်ဖြစ်ပါဘူးအဲ့တော့ခင်ဗျားလည်းသိတယ်အင်တာနက်မရဘူးမရတဲ့ကြောင်ဗီဒီယိုကွန်ဖရင့်လို့ဖြစ်ဘူးတို့တော့အစောပိုင်းမှာအဲ့ဒီရှင်းနေကိုယ်တလဲလာတိတ်ဆတ်ဖတ်တယ်ပေါ့နော်ရဲရနေပြောပုံပြီးတော့ပြောပါလေကျွန်တော်အဲ့ဒီကိစ္စကိုသွားကြပ
ါဒေါ်ဆန်းစုကြည်ပေါ်ဆက်သွယ်စကားပြောဆက်တွေတရားမဝင်တင်သွင်းမှုနဲ့ကနေဦးတရားဆွဲခဲ့ပြီးတော့အဲ့ဒီနောက်မှာတော့ဒီ COVID-19 ကာကွယ်စည်းမျဉ်းတွေကိုချိုးဖောက်ခဲ့တယ်ဆိုပြီးတော့တဘောဘေးရနေရဆိုင်ရာစီမံခန့်ခွဲရေးဥပဒေချိုးဖောက်မှုနဲ့အာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီကတရားဆွဲဆိုပါတယ်စစ်တပ်ကရသားဆွေရကိုဖြုတ်ချပြီးတော့အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကစပြီးတော့ဒေါ်ဆန်းစုကြည်နဲ့အတူနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဆွေရထိပ်တန်းခေါင်းဆောင်တွေ NLD ပါတီခေါင်းဆောင်တွေအများအပြားကိုဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။အကြမ်းဖက်ခံရတဲ့ပြည်သူတွေအနေနဲ့မိမိကိုယ်ကိုခုခံပိုင်ခွင့်ရှိတယ်လို့ CRPH ခေါ်တဲ့ပြည်သူ့လွှတ်တော်ကုစားပြုကော်မတီကမတ်လ14ရက်နေ့ရက်စွဲနဲ့ထုတ်ပြန်လာတဲ့နောက်ရန်ကုန်ပါဝင်နေရာတော်များများမှာဒေသခံတွေဟာကိုယ့်ရက်ရွာလုံခြုံရေးအတွက်ကာကွယ်ရေးအစီအမံတွေကိုတိုးမြှင့်ဆောင်ရွက်လာတာတွေ့နေရပါတယ်။ တရားမဝင်အာဏာသိမ်းစစ်ကောင်စီရဲ့လက်နက်ကင်ဖွဲ့စည်းတွေကအကြမ်းဖက်တစုံတရာကျူးလွန်လာလို့ရှိရင်တည်ဆဲပစ်မှုဆိုင်ရာဥပဒေအခန်းလေးအရကိုခုခံပိုင်ခွင့်ရှိတယ်လို့ CRPH ကထုတ်ပြန်ပါတယ်။တရားလွှတ်တော်ချုပ်ရှင့်နေကြီးဦးကြည်မြင့်ကလည်းအခုဒီစစ်အုပ်ချုပ်ကောင်စီရဲ့လက်နက်ကင်ဖွဲ့စည်းတွေရဲ့ရပ်သားတွေပေါ်လလွတ်စပယ်ပြုနေတာတွေဟာဥပဒေနဲ့မညီညွတ်ဘူးလို့ view ကိုပြောထားပါတယ
်။ကိုအသက်၄၀လောက်ဒီအထိလှုပ်လာမယ်ဆိုရင်တော့ရပ်သားကြီးဥပဒေရခုခံပိုင်ခွင့်ရှိတယ်ပေါ့နော်။ဒီသူလူတွေဘက်ကလည်းသူတို့ဟာအာသိမ့်ထားတဲ့တပုံတွေဆိုပြည်သူတွေကအဲ့လိုမြင်နေပေါ့ဗျာ။သူကလည်းသူကလည်းအုတ်ချုပ်တယ်လို့မြင်နေပေါ့ဗျာ။ဒါဆိုဘယ်နိုင်ငံမှလည်းအတိမှန်ဖြစ်သေးဘူး။အဲ့လိုဖြစ်နေတဲ့အချိန်မှာတော့သူကလည်းပဲသူ့လုပ်တာကြီးတာ။တရားဝင်တယ်။ပြည်သူလူကလည်းဆရာကဥပဒေရုပ်တယ်။ဥပဒေမရှိတော့ဘူး။အဲ့ကြောင့်ကျွန်တော်တို့ကကုကံပိုင်ခွင့်ရှိတယ်။ကျွန်တော်တို့အိုးရင်စုတယ်အသက်အိုးရင်စုတယ်။တရားမြတ်တာမှုပဲဓမ္မဘက်ကကြည့်မယ်ဆိုပြည်သူလူတို့အိမ်ထိပေါ့ဗျာလိုက်ပြီးတော့ဘာမှမပါဘဲနဲ့လာဖမ်းဆီးတယ်ပြည်စည်းတွေလူတယ်အယူတယ်အရေးယူတယ်ဘာလို့ပြစ်ခတ်တယ်လဲ။အပေါ်ဝင်းစည်းလို့စီးနေတယ်ပေါ့။ကျင်းကျဲလူကြီးချစ်တော့နဲ့ဥရင်းနဲ့တော့မညီဘူးပေါ့ဗျာ
။မိမိကိုယ်ကိုခုခံပိုင်ခွင့်ရှိတယ်လို့ CRPH ကပြောဆိုတဲ့နေရာမှာဥပဒေကိုညွှန်းဆိုထားတာပဲရှိပြီးတော့ဘယ်လိုခုခံကာကွယ်ရမလဲဘယ်လိုခုခံကာကွယ်နိုင်မလဲဆိုတာကိုတော့တိကျကျရှင်းလင်းလင်းပြောထားတာမရှိပါဘူး။88ညီငယ်ရင်းနဲ့ပွန်လင်းလူဖွဲ့စည်းကောင်းဆောင်ကိုမင်းကိုနိုင်ကတော့စစ်လက်နက်ကိုင်ဖွဲ့စည်းတွေရဲ့တရားမဲ့လို့ရကြောင်းရကြေးလိုက်မိမိကိုယ်ကိုခုခံကာကွယ်ကြရမယ်လို့ပြောသွားပါတယ
်။မေးကြရှိတယ်။အခုကဘာဘလို့တရားစီရင်ရေးလို့လဲ။ကမန္တလေးမှာဒီစိန်ပိုင်းရမှလူဟာမျိုးကြတီတူတပားရဲ့ရိုက်သွားအိနေတိဝင်ပြီးတော့ဖမ်းရင်လည်းဟဲ့လားမလုပ်ပါနဲ့လို့တောင်းပါနဲ့ဒီအတော်ကြီးကိုနေရာတင်ပြတ်တက်လိုက်တယ်ဆိုတာမျိုးကဘာမှယုံတင်စစ်ဆေးမှုတော့မရှိဘူးကြဆိုတော့တရားစီရင်ရေးကဘုရုတရားစီရင်ရေးလဲဆိုတော့ရှိတာဟောဒါကြီးနေရာရှိတာပေါ့အဲ့တော့မိမိကိုခုခံကာကွယ်ခွင့်ဆိုတဲ့နေရာမှာကျွန်တော်တို့အရင်ကပြောထားတယ်လေရက်ကြီးအုပ်ချုပ်ရေးတွေရက်ကြီးကာကွယ်ရေးတွေအစဉ်သင့်ပြုထားပါဆိုတော့ဒါတွေပြောတာ
လက်ရှိအဖြစ်တော့ရန်ကုန်လှိုင်းတိုင်းအပအဝင်မြို့နယ်6မြို့နယ်မှာစစ်အုပ်ချုပ်ရေးကြီးညာထားပြီးမြေနေရာအများစုမှာတပ်ဆိုင်ရာရက်ကွက်လိုက်ကုထုကုထလူညုံရေးအစီအမံတွေပို့ပြီးတော့ဆောင်ရွက်လာကြတယ်လို့ဒေသခံတွေကပြောဆိုပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1545တုံညာလိုင်းဒိုမီတာ25 kHz 1783တုံညာလိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်ပြည်သူတန်ပေါင်းများစွာကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးရေးလုပ်ငန်းအရှိန်ကောင်းနေပေမဲ့ယောဂကူးစက်မှုမြင့်မားနေစေဖြစ်တဲ့ဆိုတာကိုသတိထားကြရမှာဖြစ်တဲ့အကြောင်းအမေရိကန်ကူးစက်ယောဂကျွမ်းကျင်သူဒေါက်တာအန်တိုနီဖောင်စီကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။NBC ရုပ်သံနဲ့ Meet the Press အစီအစဉ်မှာနေ့စဉ်ကူးစက်တီးပြူလူနာ6000ဝန်းကျင်ရှိနေပြီဆိုရင်နောက်ထပ်အရှိန်အဟုန်နဲ့တိုးလာတဲ့အန္တရာယ်အများရှိပါတယ်လို့သူကပြောခဲ့တာပါ။ဒါကြောင့်နှာခေါင်းစည်းမဖြစ်မနေတတ်တာလို့စီကန်းတွေလိုက်နာကြဖို့လဲတိုက်တွန်းသွားပါတယ်။ကမ္ဘာပိုးကူးစက်ခံရသူပေါင်း120ရှိတဲ့အထက်အမေရိကန်ကပိုးကူးစက်တီးပြူလူနာ 24.6 သန်းရှိပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့ပင်တဂွန်စစ်ဌာနချုပ်အကြီးအကဲအော့စတင်တို့ဟာပစိဖိတ်တစ်ဖက်ကမိတ်ဖက်နိုင်ငံတွေဖြစ်တဲ့ဂျပန်တောင်ကိုရီးယားနိုင်ငံအကောင်ဆောင်တွေနဲ့ဒီသတင်းပတ်ထဲတွေ့ဆုံဖို့ရှိပါတယ်။သမ္မတဘိုင်ဒန်ဦးဆောင်တဲ့အမေရိကန်အစိုးရအဖွဲ့ရဲ့ပထမဆုံးပင်လယ်ရထားခရီးစဉ်ဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဟာဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှိမီဆိုမိုတက်ဂီနဲ့ကာကွယ်ရေးဝန်ကြီးနိုဘိုအိုကီရှီရိုနဲ့အင်ကာနေမှာတွေ့ဆုံပြီးတောင်ကိုရီးယားကိုဗုဒ္ဓဟူးနေ့မှာခရီးဆက်ပါမယ်။သူတို့ရဲ့ပထမဆုံးနိုင်ငံခြားခရီးစဉ်အတွင်းအခုလိုဂျပန်နဲ့တောင်ကိုရီးယားတို့ကိုပထမဆုံးသွားရောက်တာဟာအာရှအရှေ့မြောက်ပိုင်းဒေသတွေပေါ့အမေရိကန်သမ္မတရဲ့လုံခြုံရေးရထက်မအေးမှုကိုထင်ဟပ်နေတာဖြစ်ကြောင်းလေလာသုံးသပ်သူတချို့ကပြောကြပါဗျ။သမရဂျိုးဘိုင်ဒန်ကသူအာဏာရပြီးနှစ်လမပြည့်ခင်မှာတရုတ်အဖို့ထားတဲ့ Trump ရဲ့ PR တွေကိုအလင်းစလိုမရုပ်သိမ်းခဲ့ပဲတွင်းကုန်ကုန်စီကံတွေကိုဆက်လက်ထားရှိတာထိုင်ဝမ်ဒီမိုကရက်အစိုးရကိုထောက်ခံကြောင်းပြောတာနဲ့သမရရှီကျင့်ဖြင့်ရဲ့ဟောင်ကောင်နဲ့ရှင်ကျန်းဒေသတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေပေါ်ပြစ်တင်ရှုံချတာတွေလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်နဲ့အင်ဂျူရောအမျိုးသားလူချုပ်ရေးအကြံပေး Jake Sullivan တို့ဟာဒီသတင်းပတ်နှောင်းပိုင်းမှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီနိုင်ငံခြားရေးဗဟိုကော်မရှင်ညွှန်ကြားရေးမှူးရန်ကြီးချီရိုနဲ့လည်းအလက်စကားပြင်းနဲ့ encourage မျိုးမှာတွေ့ဆုံကြဖို့ရှိပါတယ်။ဒါ့အပြင်နိုင်ငံခြားရေးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့ဂျပန်နဲ့တောင်ကိုရီးယားခီးစဉ်အတွင်းမြောက်ကိုရီးယားခေါင်းဆောင်ကင်မဂျုံအွန်းနဲ့တွေ့ဆုံဆွေးနွေးပွဲတွေပြန်ဖြစ်ရေးအဖြေရှာကြဖို့ကလည်းသူတို့ရဲ့ပုံရိပ်မှန်းချက်ဖြစ်ပါတယ်ရှင်။
တရုတ်အနေနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်နေရာကိုသူတို့ပိုင်အဖြစ်တရားဝင်ပြုလုပ်နိုင်မယ်ပင်လယ်ရေကြောင်းဆိုင်ရာဥပဒေတရားပြဋ္ဌာန်းဖို့ပြင်ဆင်နေတယ်လို့လေ့လာသူတွေကပြောပါတယ်။ဒီရေပြင်ပိုင်နက်ကိုဥပဒေနဲ့အညီအခိုင်အမာကာကွယ်သွားရမယ်လို့အဲဒီအဆိုပြုချက်ထဲဖော်ပြထားပါတယ်။ရူနိုက်တရုတ်မလေးရှားဖိလစ်ပိုင်ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေဟာ ဟောင်ကောင်ကနေဘော်နီယိုကျွန်းအထိရှည်လျားတဲ့ပင်လယ်ပြင်စိတ်ပိုင်းတည်တည်ကိုသူတို့ပိုင်ဆိုင်ကြောင်းကိုစီပြောနေကြတာပါ။အခုလိုပိုင်နဲ့အငင်းပွားနေတဲ့ကီလိုမီတာ30မှ90ပတ်လည်အကျယ်ဝန်းရှိတဲ့ရေပြင်ဧရိယာဟာငါးအများပြားရှိပြီးသင်းမောတွေဖြတ်သန်းသွားလာရလမ်းကြောင်းဖြစ်သလိုပင်လယ်အောက်ကြောက်ဖြစ်ရုပ်ကျွင်းလောင်စာကုန်ကျန်းတွေကျွယ်ဝရနေရလည်းဖြစ်ပါတယ်ရှင်။ မလာဆလီယနေ့မှာကျင်းပခဲ့တဲ့ဂရမ်မီဆုပေးပွဲမှာအမေရိကန်ဆိုရော်ရီဖြစ်တဲ့တေလာဆွစ်နဲ့ဘီလီအိုင်လစ်တို့ဟာအမြင့်ဆုံးဆုတွေရခဲ့ပါတယ်။ဘီယွန်ဆေးကလည်းဂရမ်မီဆုသမိုင်းမှာဆုအများဆုံးပိုင်ရှင်ဖြစ်လာခဲ့ပါတယ်။တေလာဆွစ်ရဲ့ဖော့ကလော့ဒေတာပြားဟာအကောင်းဆုံးတပြားဆုရသွားလို့ဒါဒီဆုကိုတုံးချင်ရတဲ့ပထမဆုံးအမျိုးသမီးအဆိုရှင်ဖြစ်သွားပါတယ်။ဘယ်လီအိုင်လစ ီစု28စုပိုင်ရှင်ဖြစ်လာပါတယ်။ကျင်းပနေကြဂရမီစုချင်းမြင့်တဲ့ပုံစံမျိုးမဟုတ်ပဲအယိုးရှင်ဆုံးကျင်းပသွားတဲ့ဒီစုပွဲပွဲမှာကမ္ဘာကျော် K-pop အဖွဲ့ BTS ကသူတို့တစ်ကြိမ်ရထားတဲ့စုတွေကိုရမသွားခဲ့ပေမဲ့သူတို့ရဲ့ပထမဆုံးအင်္ဂလိပ်လိုဆိုတဲ့ Dynamite တချင်းနဲ့ Grammy ပွဲအပိတ်မှာတောင်ကိုရီးယားကနေဖျော်ဖြေသွားခဲ့ပါတယ်ရှင
်။ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုသားညွန့်ဦးနဲ့မခွာညိုတို့ကြီးညာပေးခဲ့တာပါရှင်VOA မြန်မာပိုင်းရဲ့ဒီမတ်လ15ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရရှင်။မြန်မာနိုင်ငံမှာဒီလက်ကင်ဖုန်းကနေအင်တာနက်ဆက်သွယ်မှုကိုဒီနေ့နေ့လယ်ပိုင်းကစပြီးတော့အာဏာသိမ်းယူအုပ်ချုပ်နေသူတွေကဖြတ်တောက်ထားပါတယ်။နေပြည်တော်မှာသမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့အမှုရုံးချင်းဒီနေ့ရှိပေမဲ့လည်းအင်တာနက်ဆက်သွယ်မှုမရလို့ video conferencing နဲ့အမှုကြားနာမှုမလုပ်နိုင်ခဲ့ဘူးလို့ဥပဒေအကျိုးဆောင်ရှေ့နေကြီးဦးခမောင်စောကပြောပါတယ်။လက်ရှိအမှု၄ခုနဲ့တရားစွဲခံထားရတဲ့ဒေါအောင်ဆန်းစုကြည်အတွက်ဥပဒေအကျိုးဆောင်နိုင်ဖို့အတွက်ရှင်းနေကြီးဦးခင်မောင်စောခွင့်ပြုချက်မရသေးပေမဲ့အကျိုးဆောင်အဖွဲ့ကအငြင်းတန်းရှင်းနေဦးယူရချင်းနဲ့ဒေါ်မင်းမင်းဆိုးတို့ကိုအမှုအတွက်ရှင်းနေလိုက်ဖို့ရဲကခွင့်ပြုချက်ပေးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်တို့အမှုကိုရှေ့တပတ်ဗုဒ္ဓဟူးမတ်လ24ရက်နေ့ကိုရွှေ့ဆိုင်းလိုက်တယ်လို့ရှင်းနေကြီးဦးခင်မောင်စောကပြောပါတယ်။ရန်ကုန်မြို့မှာတော့မနေ့ကလက်နက်ကင်တပ်တွေအကြမ်းဖက်တိုက်ခိုက်မှုတိုးမြင့်လုပ်ခဲ့ပြီးတဲ့နောက်မှာမြို့နယ်6ခုမှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားပါတယ်။လိုင်သားရ၊ရွှေပြည်သာ၊တောင်တကုံ၊မြောက်တကုံ၊တကုံစိတ်ကန်းနဲ့မြောက်ဥကလာပါမြို့နယ်6ခုမှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်။ရန်ကုန်မြို့မှာဒီမနေ့ကစစ်ရဲတွေရဲ့ပစ်ခတ်မှုကြောင့်တေဆုံထိခိုက်ဒဏ်ရာရသူအများအပြားရှိခဲ့ပေမဲ့လည်းဒီနေ့အများအပြားလမ်းပေါ်ထွက်လာပြီးတော့ဆန္ဒပြခဲ့ကြပါတယ်။တရားမျှတမှုအမှန်တရားအတွက်စိုးရိမ်နေကြတာကနေဆန္ဒထွက်ပြရတာလို့ဆန္ဒပြလူငယ်တယောက်ကအခုလိုပြောပါတယ်
။ဆက်အာနာရှင်စီးနေချုပ်ချုံနေတာပေါ့ညီမတို့လုံးဝမနေနိုင်ပါဘူး။အဲ့ဒါကြောင့်ညီမတို့အခုလိုမျိုးလမ်းပေါ်ထွက်လာခြင်းဖြစ်တဲ့ကိုယ့်အသက်အန္တရာယ်နဲ့ကိုယ့်ရောက်တဲ့အတိုင်းအတက်နိုင်လို့အဲ့လိုရှောင်ကြဉ်မှုရောပေါ့နော်။
နောက်ထပ်20ကျော်လူငယ်ကလည်းသူတို့အနာဂတ်အတွက်အခုလိုဆန္ဒပြနေတာဖြစ်တယ်လို့ပြောပါတယ်။
မတို့အနာဂတ်အတွက်ကိုညီမတို့ကစူးစမ်းရုံးကြရမယ်ဒီစစ်အာဏာရှင်သိမ်းမှုလို့လုံးဝလက်မခံဘူးအဲ့ဒါကြောင့်မလို့ညီမတို့ကအသက်နဲ့လဲပြောပေါ့နော်ထွက်လာရတာပါဒီထဲထဲမှာလည်းညီမတို့ကပေါ့အဲ့လိုမျိုးကြေးရလွားရတာတွေရှိရဲညီမကိုယ်တိုင်ဆွဲခံတဲ့ထဲပါဘူးပါတယ်ဒါပေမဲ့ညီမတို့အခွင့်အရေးစူးစီးပြီးတော့ညီမကိုပြန်ပြီးကယ်ထုတ်လာတဲ့ညီမပြင်ကိုပြန်ရောက်လာတာပါဟုတ်စူးမ်းပေါ့လမ်းလျှောက်နေရတာပေါ့နော
်မန္တလေးမြို့မှာလည်းပြည်သူအများအများဒီကနေ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်လုံခြုံရေးတပ်တွေပြစ်ခတ်မှုကြောင့်ဒီနေ့လဲလှိုင်းသာယာမြို့နယ်အဖြစ်မန္တလေးမြို့အောင်ပန်းမြို့အောင်လံမြို့မြင်းကြံမြို့ဂျိုးပင်ကောင်းမြို့တွေမှာတေဆုံးထဏ်ရာရသူတွေရှိပါတယ်။ဖေဗူရီလ1ရက်နေ့မှာဆရာနာတိုင်းခဲ့ပြီးတဲ့နောက်လက်နက်ကင်တပ်တွေကဒီဆန္ဒပြပြည်သူတွေအပေါ်အကြမ်းဖက်နှိမ်နှင်းဖြိုခွင်းနေတာမိနစ်တနည်းကနေနေတော့တေဆုံးသူတရက်ထဲမှာအများဆုံးဖြစ်ခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကတောင်းဆိုနေတဲ့ကြားကအသွေးထွက်တန်ရုံဖြစ်အောင်ဆက်လုပ်နေတဲ့အပေါ်မှာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းထရနာဘာဂနာကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံတဲကသူနဲ့အဆက်အသွယ်ရှိသူတွေပြောပြချက်အရစနေတနင်္ဂနွေရုံးပိတ်ရက်အတွင်းမှာတပ်ဖြတ်မှုတွေဆန္ဒပြသူတွေအပေါ်မတရားလုပ်တာတွေဖမ်းဆီးခံရတဲ့သူတွေအပေါ်နှိပ်စက်မှုတွေတဲ့တင်တွေကိုခြေကွဲစွာတီးခဲ့ရတယ်လို့သူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ စေဝင်နှံတွေကိုရရဆက်ဆက်လုပ်တာအများပိုင်းအခြေခံဆောက်ဦးတွေကိုဖျက်ဆီးနေတာတွေဟာငြိမ်းချမ်းတည်ငြိမ်ရေးကိုအကြီးအကျယ်ထိခိုက်တယ်လို့အထူးကိုယ်စားလှယ်ရှရနာဘာကနာကပြောပါတယ်ဒေတာတွေနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာပြည်သူတွေအတွက်အတူဒီစီးလုံးမှုပြသပြီးတော့သူတို့လိုလားတဲ့ဒီမိုကရေစီမျှော်မှန်းချက်တွေအကောင့်ထဲပေါ်လာအောင်လုပ်ရမယ်လို့မနေ့ရက်ကဒီကုလသမဂ္ဂတွေ့မှုချုပ်ရဲ့အထူးကိုယ်စားလှယ်ကတုံ့ပြန်ပါတယ်အာဏာတိုင်းစစ်ကောင်ဆောင်တွေဟာအာဏာနဲ့မထိုက်တန်ပဲနဲ့အချုပ်တန်တိုင်းနောက်မှသာရှိတဲ့နယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကလည်းသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားပါတယ်သူတို့စီကငွေကြေးနဲ့လက်နက်စီးဆင်းမှုရပ်အောင်ချက်ချင်းလုပ်ရမယ်သူကတောင်းဆိုသလိုမျိုးဒီကုလသမဂ္ဂအနေနဲ့ဆောင်ရွက်ပေးပါလို့လူခွင့်ရေးဆိုင်ရာအထူးတန်တမန်ကပန်ကြားထားပါတယ်ဒီနေ့မနေ့တုန်းကဒီမလ14ရက်နေ့ကရန်ကုန်တိုင်းလှိုင်သာယာမြို့နယ်ဆက်မှုဆောင်မှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံထားတဲ့လုပ်ငန်းတချို့ဖျက်ဆီးခံခဲ့ရပြီးတဲ့နောက်မှာမြန်မာနိုင်ငံတွေကတရုတ်အကျိုးစီးပွားတွေအတွက်စိုးရိမ်နေလို့တရုတ်နိုင်ငံကဒီကနေ့ပြောကြားပါတယ်
။对中方机构和人员安全受到影响非常关切。中方希望缅方
တရုတ်ပိုင်လုပ်ငန်းတွေနဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးအတွက်တိတ်ကုံစိုးရိမ်နေလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကျောင်းလီကျန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါမြန်မာနိုင်ငံထဲမှာရှိတဲ့တရုတ်လူမျိုးတွေလုံခြုံရေးကိုအကာအကွယ်ပေးဖို့နဲ့အလားတူအဖြစ်မျိုးနောင်ထပ်မဖြစ်အောင်လို့အစွမ်းကုန်ရှောင်ချဖို့အတွက်တရုတ်နိုင်ငံကမျှော်လင့်တယ်လို့ဆိုပါတယ်မနေ့တုန်းကတရုတ်လုပ်ငန်းဆက်ယုံတချို့ဒီဖျက်ဆီးမိရှို့ခံခဲ့ရပြီးတရုတ်ဝန်ထမ်းတွေများစွာတံရရခဲ့တယ်လို့ပိတ်မိတဲ့ဝန်ထမ်းတချို့လည်းရှိတယ်လို့တရုတ်ရန်ကုန်မြို့တရုတ်တန်ယုံကထုတ်ပြန်ပါတယ်ထိခိုက်ခဲ့တဲ့လုပ်ငန်းအများစုကအထည်ချုပ်လုပ်ငန်းတွေဖြစ်တယ်လို့ဆိုပါရတယ်။အဲ့ဒီအခြေအနေမျိုးထပ်မဖြစ်အောင်လို့ထိထိရောက်ရောက်ဆောင်ရွက်ကင်တွယ်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြောထားတယ်လို့တရုတ်အစိုးရပြောခွင့်ရကဒီကနေ့ပြောပါရတယ်
။这次事件性质十分恶劣。事件发生后，中国驻缅甸使馆
ဖြစ်ခဲ့တဲ့အခြေအနေဟာတိတ်ကိုဆိုပါရတယ်။ဖြစ်ခဲ့ပြီးချင်းမှာပဲတရုတ်တန်ယုံကဒီမြန်မာနိုင်ငံတွေကတရုတ်လုပ်ငန်းကုန်တယ်ကြီးများအသင်းအပြင်တက်ဆိုင်တဲ့လုပ်ငန်းတွေကိုဆက်သွယ်ခဲ့ပါတယ်။တရုတ်လုပ်ငန်းတွေရဲ့လူပုဂ္ဂိုလ်တွေရဲ့ဒီလုံခြုံရေးကိုဒေသခံရဲတွေအနေနဲ့ထိထိရောက်ရောက်ကာကွယ်ပေးဖို့အတွက်တရုတ်တန်ယုံကချက်ချင်းတောင်းဆိုခဲ့တယ်လို့တရုတ်အစိုးရပြောခွင့်ရသူကပြောခဲ့တာပါ။ဒီမြန်မာနိုင်ငံမှာနောက်ထပ်သွေးထွက်တန်ယုံမဖြစ်အောင်ကာကွယ်ဖို့လိုတယ်လို့လည်းဒီနေ့သတင်းစာရှင်းလင်းပွဲမှာပြောခွင့်ရကျောင်းလီကျန်းကပြောကြားပါတယ်
။我们希望缅甸各方保持冷静克制。从缅甸人民的根本利益出发，
မြန်မာပြည်သူတွေအကျိုးအတွက်အားလုံးတည်တည်ငြိမ်ငြိမ်ထိန်းထိန်သိမ်းသိမ်းလှုပ်ဖို့မျှော်လင့်တယ်လို့ပြောသွားတာပါ။နောက်ထပ်သွေးထွက်တန်ရုပ်အဖြစ်တွေမဖြစ်ရေးကိုအဓိကဦးစားပေးကာကွယ်ပြီးတော့တဲမာမှုတွေရှော့အောင်လုပ်ရမယ်လို့လည်းဆိုပါတယ်။ဒီမြန်မာပြည်မှာသူနီးသူဟန်နဲ့ဒီဒီမိုကရေစီနီးလန်းကြအသွင်ကူးပြောင်းရေးကိုဆက်ပြီးလှုပ်သွားနိုင်ဖို့ဖွဲ့စည်းပုံဥပဒေပေါင်းတွေကနေပြီးတော့တိုင်ပင်ဆွေးနွေးဖို့လည်းတရုတ်ဘက်ကအလေးထားတိုက်တွန်းနေဆိုတာကိုတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမတ်လ14ရက်နေ့ဟာမြန်မာနိုင်ငံမှာလုံခြုံရေးတွေလက်ချက်နဲ့အသေးအပြအများဆုံးရက်တရက်ဖြစ်ခဲ့ပါတယ်။ပြည်သူတွေအပေါ်အကြမ်းဖက်တာကိုဂျပန်အစိုးရအနေနဲ့အပြင်းထန်ဆုံးပြစ်တင်ရှုံချတယ်လို့ဂျပန်ကက်ဘိနက်ဝန်ကြီးအဖွဲ့အတွင်းဝန်ချုပ်ကတ်ဆူနိုဘူကာတိုကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်မြန်မာနိုင်ငံအခြေအနေတွေကိုစောင့်ကြည့်နေပြီးတော့ဘလို့တုံ့ပြန်မယ်ဆိုတာစဉ်းစားမယ်လို့လည်းဆိုပါတယ
်経済協力や政策の今後の対応については事態の推移また関係各国の対応を踏まえながらそうした動向をしっかり注視
しမြန်မာနိုင်ငံကအခြေအနေပေါ်မူတည်ပြီးတော့စီးပွားရေးအရာမူဝါဒပိုင်းအရာဘလို့တုံ့ပြန်မယ်ဆိုတာဂျပန်နိုင်ငံကစဉ်းစားမှာဖြစ်ပါတယ်အခုလိုစဉ်းစားနေတဲ့တစ်ချိန်တည်းမှာပဲဖြစ်ပေါ်တိုးတက်နေတဲ့အခြေအနေတွေကိုဂျပန်ကစောင့်ကြည့်နေပါတယ်လို့ဂျပန်ကက်ဘိနက်ဝန်ကြီးအဖွဲ့အတွင်းဝန်ချုပ်ကာတိုကပြောကြားသွားတာဖြစ်ပါတယ်ရှင်။မလ14ရက်မနေ့ကရန်ကုန်မြို့မှာလုံခြုံရေးတပ်တွေရဲ့ပစ်ခတ်မှုကြောင့်တေဆုံးသူအများဆုံးရှိခဲ့တာကတော့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်ထဲမှာဖြစ်ပါတယ်။အတည်ပြုထားနိုင်သလောက်90ထဲမှနေတေဆုံးခဲ့ပါတယ်။ဒီနေ့မနေ့အစောပိုင်းကလည်းလှိုင်သာယာမှာအင်အားသုံးဖြိုခွဲမှုတွေရှိခဲ့ပါတယ်။ဒီအကြောင်းကိုတော့မတ်ဆူမွန်ကဆက်ပြီးတော့အပြည့်အစုံပြောပြပါမယ်ရှင်။
ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲပြတ်သက်တဲ့အနိုင်ရထားတဲ့အရက်သားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာရက်ပေါင်း53ရက်ကြာခဲ့ပါပြီ။တလာခွဲနီးပါးရှိလာတဲ့အာဏာသိမ်းထားတဲ့အချိန်တွင်မှာအကြမ်းဖက်ဖြိုခွဲပစ်ခတ်မှုတွေကြောင့်တေဆုံးခဲ့ရသူတွေကလည်းယာနဲ့ချီရှိလာပါပြီ။မတရားအာဏာသိမ်းလိုက်တဲ့လူရဲ့အပေါ်ကန့်ကွက်ဆန္ဒပြမှုတွေကတော့အကြမ်းဖက်ပစ်ခတ်မှုတွေကြောင့်မှဆက်ပြီးတော့ရှိနေသေးပါ။အခြေခံလူဒန်းစားတွေနဲ့အလုသမားအင်အားစုအများဆုံးနေထိုင်ရာလှိုင်သာယာမြို့နယ်ကတပိတ်တွေကိုမနေ့တုန်းကစပြီးစစ်တပ်နဲ့ရဲအင်အားအများပြားသုံးပြီးလက်နက်ကင်တွေဘက်ကပစ်ခတ်အကြမ်းဖက်လာပါတော့တယ်ဒီပစ်ခတ်မှုတွေကြောင့်မ မနေ့ကတရက်ထဲမှာတင်သေဆုံးသူက50ဦးထက်မနည်းရှိခဲ့ပါတယ်။သေဆုံးသူတွေနဲ့ဒဏ်ရာရသူတွေကိုကယ်ထုတ်ပေးနေတဲ့လူမှုကူညီရေးအသင်းတွေကိုလည်းလက်နက်ကိုင်တွေဘက်ကတိုက်ခိုက်တာတွေရှိခဲ့ပါတယ်
။မနေ့ကတော့ဒီဟွာလောက်ပေါ့10နာရီ17နာရီဝန်းကျင်လောက်မှာတိတ်တိတ်မှာအောင်ရတဲ့တရဘက်မှာဆေကအလုံးရင်းနဲ့ဆန်းနှပြတဲ့အဖွဲ့တွေဖြိုခွင်းပြီးတော့ရက်ကွက်တဲ့တွေဝင်ပြေးတဲ့လူတွေရက်ကွက်တဲ့တွေလိုက်ဖမ်းနေတယ်ကျွန်တော်တို့ကလည်းအခုဒီနေ့လူနာတဲတဲ့လို့တော့ကျွန်တော်တို့ရက်ထားတယ်ကွာမနေ့ကလည်းကျွန်တော်တို့ဘက်ကလည်းနည်းနည်းထိတာတွေပြူရှိတယ်ချဲကွက်ထဲတွေကတော့9နာရီလောက်ဆိုရင်တော့ဘယ်လိုပြောမလဲဟိုလုံးဝအေးကင်းပုံစံမျိုးပဲဟိုကလန်ဒီဘလန်တော့ကူတန်းလို့မရတော့တဲ့အချိန်နေရက်ကွက်မှာညဘက်ဆိုကင်းနေနေညကတော့မိကွက်စီနာမှာ9နာရီ10နာရီလောက်ထိဖြစ်နေတယ်ညသူ86ကေဟောင်းဘက်မှာ10နာရီ17နာရီလောက်ထိသူတို့ပြင်နေတယ်လုံးဝညင်းနေတဲ့လူပြင်နေတာ
အကြမ်းဖက်ပစ်ခတ်မှုတွေကြောင့်တေဆုံးသူနဲ့ဒဏ်ရာပြင်းထန်သူများခဲ့တဲ့လှိုင်သာယာမြို့နယ်ကိုလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့နယ်မြေအေးချမ်းသာယာရေးကိုပုံမထိရအောင်ဆောင်ရွက်နိုင်ဖို့ဆိုတဲ့အကြောင်းပြချက်နဲ့စစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့ပါတယ်။စစ်အုပ်ချုပ်ရေးထုတ်ပြန်တဲ့အထက်မှာလှိုင်သာယာအပြင်ရွှေပြည်သာနဲ့မြောက်ကလာတကုံစိတ်ကမ်းမြို့နယ်အပါအဝင်တောင်တကုံနဲ့မြောက်တကုံတို့ကိုပါထပ်တိုးလိုက်ပါတယ်။မနေ့ကကြာဆုံးသူများခဲ့တဲ့လှိုင်သာယာမြို့နယ်ကိုဒီကနေ့မနက်မှလည်းမနက်အစောပိုင်းကတည်းကအင်အားသုံးဖြိုခွင်းတာတွေရှိခဲ့ပါတယ်။လက်နက်ကိုင်တွေရဲ့ပစ်ခတ်မှုကြောင့်ဒီကနေ့မှလည်းတေဆုံးသူနဲ့ဒဏ်ရာရသူတွေရှိပြီးသူတို့ကိုကယ်ထုတ်နိုင်မှုအခက်အခဲအတော်ရှိနေပါတယ်လို့လူမှုကူညီရေးအသင်းတစ်ဖွဲ့ကပြောပြပါတယ်။
ဒီမှာတွေကလည်းဖုန်းနေဆက်တာပြောကျွန်တော်တို့မှလည်းစိတ်မကောင်းအောင်လေဘာမှလုပ်ပေးလို့မရဘူးဖြစ်နေတယ်။စိတ်မှလည်းသူတို့ကတရားပေါ်ကနေဝိုင်းလာတာလေစနိုက်ပါတွေနဲ့လှမ်းပစ်နေတာအခုလူနာ၂ယောက်၃ယောက်ကလက်ရှိကြည်ထိတာတဲ့တာယာကုန်းရွာထဲမှာထုတ်လို့မရဘူးဖြစ်နေတယ်ဗျ။အခုသူတို့ကလည်းအကူအညီတောင်းတော့ပြကျွန်တော်တို့ကလည်းထုတ်ပေးလို့မရဘူးပြစိတ်မကောင်းအောင်လေဘာမှလုပ်ပေးလို့မရဘူးဖြစ်နေတယ်အဝေးကနေဆိုတော့လေသွားလို့မရတာ။မနေ့ကတော့မျိုးနဲ့ကြက်ချင်းကြီးကပြစ်ခံရတယ်ဗျကျွန်တော်တို့လည်းတတင်းရတယ်ကျွန်တော်တို့ကားတွေလည်းမနေ့ကမှန်ကွဲတဲ့ကားတွေကွဲအဲမှန်ကွဲတဲ့ကျွန်တော်တို့ရသလောက်တော့လုပ်ပေးတယ်ဗျဒီနေ့အနေထားကြတော့လုံအောင်ထွက်ကောက်လို့မရတဲ့နေရာဖြစ်နေဘာမှလုပ်လို့မရဘူးချိုးတရဘဝကနေကိုစီးရတာဘယ်သူမှဝင်လာလို့မရဘူးဖြစ်နေတယ်
ဒီကနေ့ပြစ်ခတ်မှုကြောင့်တေဆုံးရသူဒဏ်ရာရသူစီးရင်အတိအကျကိုတော့မသိရသေးပါဘူးဆန္ဒပြလူတို့ကိုအကြမ်းဖက်ဖြိုခွဲမဲ့စစ်တပ်နဲ့ရဲရင်အားတွေရောက်မလာနိုင်မှုလှိုင်သာယာမြို့နယ်နဲ့ချိတ်ဆက်ထားတဲ့အောင်စရာဂျိုးတရာနဲ့ဘေးနောင်တရာအနီးမှာတော့ရက်ွက်နေပြည်သူတွေဘက်ကအကာအရန်တွေတားဆီးခဲ့ပေမဲ့ဓာရီကိုလက်နက်ကင်တွေဘက်ကမီးရှို့ဖျက်ဆီးခဲ့ပါတယ်စစ်တပ်နဲ့ရဲတွေဘက်ကအတန်ဘုံရောဘတ်ဂျီနဲ့ကြီစစ်တွေကိုအုံပြုပြီးတော့လက်နက်ကင်အကြမ်းဖက်နေတယ်လို့ပြည်သူတွေဘက်ကလည်းသူတို့လိုလားတဲ့ဒီမိုကရေစီရရှိရေးအာဏာရှင်စနစ်ပြတ်သုံးရေးတို့အတွက်ပြည်သူချင်းချင်းအင်အားသုံးပြီးဆက်လက်ဆောင်ရွက်နေကြပါတယ်ရှင်
။မဆုမောတင်ပြတာပါရှင်။ရန်ကုန်မြို့သာမကပါဘူးမန္တလေးမြို့မြင်းကြံမြို့စတဲ့မြို့တွေမှာလည်းဒီကနေ့ပြစ်ခတ်မှုကြောင့်နောက်ထပ်သေဆုံးသူတွေရှိပါတယ်။ငြင်းချမ်းစွာဆန္ဒပြနေသူတွေအပေါ်လက်နက်ကင်တပ်တွေဘက်ကပြစ်ခတ်ဖြိုခွဲမှုတွေပို့ပြီးတော့ပြင်းထန်လာနေတဲ့အကြောင်းကိုတော့မက်ခင်ဖြူထွေးကတင်ပြပေးပါမယ်ရှင်။
မန္တလေးတိုင်းမြင်းကြံမြို့မှာဒီကနေ့မနက်ပိုင်းကကြီအစ်စ်နဲ့ဖြစ်ခဲ့ဖြိုခွင်းလာကြောင်းတေဆုံးသူ၅ဦးရှိခဲ့ပြီးစိုးရင်ရတဲ့အခြေအနေရှိသူတွေလည်းအများအပြားရှိနေတယ်လို့မြင်းကြံမြို့ကန်တူကဗီဒီယိုကိုပြောပါတယ်
။မင်းကြံမှာဖြစ်တာကတော့အမောကျွန်တော်တို့ကအတုဓမ္မဇီကျွန်တော်တို့ကနောက်ဘက်ကနောက်အရှိဘက်ကနေပုံကျွန်တော်အနောက်ဘက်ကိုထွက်မှာပေါ့။သူတို့ကကျွန်တော်တို့ကိုပိတ်ထားတာတပ်ပတ်လေးပိတ်ထားတာကျွန်တော်နောက်မှာလည်းတစ်ဖွဲ့ပါတယ်ကျွန်တော်တို့ဘေးမှာလည်းတစ်ဖွဲ့ပါတယ်ကျွန်တော်တို့ရဲ့အရှိမှာလည်းတစ်ဖွဲ့ရှိတယ်မှာ။အဲကျွန်တော်တို့သူတို့ကိုထွက်မယ်လို့တော့သူတို့ကထွက်ချင်မပေးလို့မှာတန်းထုတာကျွန်တော်တို့အတန်ပြစ်တာပေါ့ကျွန်တော်ဒီမှာတန်းပြစ်တာပေါ့ပြစ်တာမှာအတန်ပြစ်ပြီးတော့ကျွန်တော်တို့ဆိုအဲ့လိုဒိုင်းနာရီနဲ့အဲ့လိုရိတ်တွေနဲ့လူတွေဆိုကျွန်တော်ဆိုရင်ကိုယ်တိုင်ဘေးမှာပွေလာတာကျွန်တော်ဘေးမှာဆို16နှစ်កောင်လေးတယောက်ကိုကျွန်တော်ပွေလာပွေလာတာမှာကွန်ဖိုင်းရတော့မှဟို5ယောက်ဗျ30ထဲမှာစိုးရင်ရတဲ့လူကတော့15ယောက်လောက်ဆယ်ရှိမယ်မှာအဲ့လိုကြီးဟိုလိုမျိုးကြီးစိုးရင်ရတဲ့လူတော့မပါဘူးတကယ်ကွန်ဖိုင်းပြတဲ့တကယ်သေသွားတဲ့လူကတော့5ယောက်မှာအခုကျွန်တော်တို့အဲ့လိုမျိုးကြီးဖြစ်ပြီးပြိုခွဲပြီးတော့အခုမျိုးပေါ်မှာလည်းသူအဲတထိုင်းတိုင်းနဲ့ရက်ွက်တီးတို့ကျွန်တော်တို့လမ်းထိပ်တွေမှာတို့အဲ့လိုမျိုးပတ်ပြင့်နေတာအခုကျွန်တော်ပြေးလာတဲ့16နှစ်သား16နှစ်កောင်လေးဆိုရင်ကျွန်တော်တို့ကုတာမှာအိမ်မော်ထဲကိုကုတာလေအဲ့တို့ဘေးအိမ်တွေပေါ့ကျွန်တော်တို့ပြည်သူအိမ်တွေထဲဝင်ပြီးတော့ပြည်သူအိမ်ထဲကိုကျွန်တော်တို့လိုက်ထူတာမှာ
မြင်းချက်မျိုးမှာပြစ်ခတ်ဖြိုခွင်းမှုတွေကြောင့်တေဆုံးသူနဲ့စိုးရင်ရတဲ့အခြေအနေရှိတဲ့သူတွေရှိနေပြီးတော့လက်နက်ကင်တွေကဖမ်းဆီးသွားတဲ့သူကတော့2ဦးလောက်ရှိတယ်လို့လည်းဒေသခံတွေကပြောပါတယ်မကွေးတိုင်းအောင်လံမျိုးမှာလည်းဒီကနေ့ပြစ်ခတ်ဖြိုခွင်းမှုတွေကြောင့်တေဆုံးသူ2ဦးရှိခဲ့ပါတယ်မင်းညာကတပိတ်ပွဲကျင်းပနေတဲ့အချိန်မှာပြစ်ခတ်ဖြိုခွဲမှုတချို့လုပ်ခဲ့ပြီးဒီကနေ့မနက်ပိုင်းမှာတော့တပိတ်စစ်ကြောင်းမစတင်ခင်ကတည်းကလက်နက်ကင်တပ်ဖွဲ့တွေကပြစ်ခတ်ဖြိုခွင်းခဲ့တာဖြစ်တယ်လို့အောင်လံမြို့ကန်ဒေသခံတူကပြောပါရယ
်။ဟိုအောင်လံစီလေးက6ယောက်ဖြည့်တာမှာ2ယောက်ကတော့သုံးသွားပြီ။4ယောက်ကတော့ပြင်းပြင်းမှာပုတ်ပြီးတော့ကုနေတယ်ခင်ဗျ။ဒီညမနေ့ကညပိုင်းကဆရာပေါ့နော်မနေ့ကညပိုင်းကညတပိတ်ဆင်နွှဲနေတဲ့ဒီဟိုဆက်ရုံကွက်ထဲမှာညတပိတ်ဆင်နွှဲနေတဲ့ဟောဘောလူလေးကိုဟောဘောလောင်လေးဘောနဲ့အပြစ်ခံရတယ်ပေါ့နော်အဲ့လောင်လေးဘောနဲ့အပြစ်ခံရတဲ့အိမ်ကိုဒီလူလေးကဝိုင်းပြီးတော့ ီလိုအဲဒီဂဲနေပေါက်ရရနေစားပြီးတော့ရက်တက်ခွရလာတယ်။လာတဲ့အခါကျတော့သူတို့တားတယ်တားတဲ့အခါကျတော့ဒီဘုံနဲ့ကြည့်တော့သူတို့ကဒီအတန်ဘုံကြီးခွဲတယ်မိဘဘုံကြီးခွဲပြီးအဲ့ညခွဲရပြိပကဖြစ်တာပေါ့နော်။အခုမနေ့ပိုင်းကျတော့သူတို့ခါတိုင်းပုံမှန်တိုင်းနဲ့ဒီကျောင်းသားတွေဦးဆောင်တဲ့တပိတ်ဆက်ကသူတို့ဆက်ကြည့်ရမယ်ဆိုပြီးတော့လူစုတဲ့အချိန်မှာပဲရက်တက်ခွရတန်းခွဲတာပေါ့နော်။လူစုခွဲတာပေါ့။လူစုခွဲပြီးတော့အဲဟိုဟာလူတချို့လည်းဖတ်ခံရတယ်လို့သိရတယ်ဒါပေမဲ့လူတီးကြတော့ကျွန်တော်တို့ဟိုဟာဆင်းရဲမရသေးဘူးပေါ့အဲ့မှာဟိုဟာဖတ်ခံရတယ်နောက်ဆိုင်ကယ်တွေလည်းသိမ်းခံရတယ်ပေါ့အဲ့မှာကျွန်တော်တို့လူတွေကပြန်စုပြီးတော့ဝိုင်းတဲ့အခါမှာရက်တက်ခွဲကဒီလိုအဖြူခွင်းတာပဲပေါ့အဲ့လိုမျိုးရဘာကြီးတွေလည်းပြစ်တယ်နောက်ပြီးတော့အပံဘုံခွဲတယ်ကြီးစစ်တွေလည်းပြစ်တယ်ပေါ့ကြီးစစ်တွေပြစ်တဲ့အခါကျတော့အဲလောလောဆယ်တယောက်ကတော့လယ်ဘေးကိုထိပ်ပြီးတော့ဆုံးတယ်နောက်တယောက်ကကျတော့ဘိုက်ကိုထုတ်ချင်းပေါက်ထိပ်ပြီးတော့ဆုံးတယ်အဲလေးယောက်ကတော့တယောက်ကတော့ဘိုက်ပေါက်သွားတယ်တယောက်ကတော့ဆိုးရရတယ်ကျန်တဲ့3ယောက်ပဲပေါ့နော်လေးယောက်ကတော့လောလောဆယ်ပြေးဆေးဦးမျိုးပို့ပြီးခုနေ
မန္တလေးမှာလည်းဒီကနေ့ပြစ်ခတ်ဖြိုခွင်းမှုကြောင့်လူနှစ်ဦးကြီးထိမှန်ပြီးတော့တိတ်ဆုံးခဲ့ပါတယ်စကိုင်းတိုင်းမုံရွာမြို့မှာလည်းဒီကနေ့ဆနပြပို့လာတဲ့ကားတစ်စီးကိုလက်နက်ကင်တွေကပြစ်ခတ်ခဲ့ပါတယ်အဲ့ဒီပြစ်ခတ်မှုကြောင့်ရင်းမောင်းတဦးတနက်ထိမှန်ပြီးစိုးရင်ရတဲ့အခြေအနေရှိနေတဲ့အဲ့ဒီလူကိုလက်နက်ကင်တွေကဖမ်းဆီးသွားတယ်လို့လည်းဒေသခံတွေကပြောပါတယ်မြန်မာနိုင်ငံတွင်ဆက်ရနာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေနေစဉ်ဆိုးသလိုရှိနေပြီးဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကလည်းနေစဉ်ရှိနေတာပါလက်နက်ကင်တပ်ဖွဲ့တွေကလက်နက်နဲ့ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်နိုင်ငံတွင်မှာနေစဉ်နဲ့အမျှတေဆုံးသူဒဏ်ရာရသူတွေမြင့်တက်လာနေပြီးမနေ့ကဆိုရင်ဆန္ဒပြကာလတလျှောက်တရက်တည်းတေဆုံးမှုအများဆုံးရှိခဲ့ပါတယ်ဒါပေမဲ့နိုင်ငံတွင်မှာဆရာနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကတော့ဆက်ပြီးအချိန်ကောင်းနေစေဖြစ်ပါရဲ့ရှင်
။မခင်ဖြူထွေးဖြစ်ပါရဲ့ရှင်။လက်နက်ကင်တပ်တွေရဲ့နှိမ်နင်းမှုတွေပုံများလာနေချိန်မှာပဲရန်ကုန်တိုင်းဒေသကမြို့နယ်6မြို့နယ်မှာစေအုပ်ချုပ်ရေးထုတ်ပြန်ထားပါတယ်။ဒီလိုထုတ်ပြန်ထားတဲ့အတွက်လုံခြုံမှုမရှိဘူးလို့ခန့်စားနေရတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရဲ့ရှင်။
စစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုပြင်းထန်လာနေတဲ့ရန်ကုန်တိုင်းဒေသကြီးမြောက်ဒဂုံမြို့နယ်တောင်ဒဂုံမြို့နယ်ဒဂုံစိတ်ကမ်းမြို့နယ်နဲ့မြောက်ဥကလာပမြို့နယ်တွေကိုဒီနေ့မနေ့မှာစေအုပ်ချုပ်ရေးကြီးညာခဲ့သလိုလှိုင်တရာမြို့နယ်နဲ့ရွှေပြည်တာမြို့နယ်တွေကိုလည်းမနေ့ညကကြီးညာခဲ့ပါတယ်ဒီလိုစေအုပ်ချုပ်ရေးကြီးညာတဲ့ပုံမှာဒေသတွင်းလုံခြုံမှုမရှိသလိုခံစားရကြောင်းရွှေပြည်တာဒေသခံလုံသမားလူကပြောပါတယ
်တို့ကိုပတ်ဝန်းကျင်မလုံခြုံတော့ဘူးလို့ပဲခံစားရတာပေါ့ကွာလုံလုံမှုရှိတာကကျွန်တော်တို့ဆက်ရုံမှာမိလောင်လာတာတွေအဲ့ဒါမိလန်တာတွေနဲ့ကျွန်တော်တို့လုံလုံနေတဲ့ဆက်ရုံတွေကအကုန်လုံးပိတ်သွားတာတွေအခုအဲ့ဒီမနေ့ကမိလန်တဲ့ဒေသနာလိုင်းမာရရှိကြတာမိလန်တဲ့ဒေသနာတွေနဲ့အားလုံးပြောမယ်ဆိုရင်နေရလာတဲ့လူတွေကအကုန်လုံးကားနဲ့ပြန်ကြမဲ့လူတွေကများကုန်ကြတာပေါ့
ဆန္ဒပြဖြိုခွင်းမှုနဲ့သူစေအုပ်ချုပ်ရေးကြီးညာလိုက်တာကြောင့်နေကဆက်ရုံလုံသမားတွေနေရပြန်ကြပြီလို့ရှိပီတာဒေသခံလုံသမားကဆိုပါတယ်မနေ့ကတော့ရှိပီတာမြို့နယ်နဲ့လိုင်းတရာမြို့နယ်ကဆန္ဒပြမှုသပိတ်ဖြိုခွင်းခံရပြီလူအများပြားတိတ်ဆုံးခဲ့သလိုစက်ရုံနှယုံလည်းမီးလောင်ပျက်စီးသွားပါတယ်နောက်ဆက်သွဲအနေနဲ့စေအုပ်ချုပ်ရေးကြီးသုံးမှုရန်ကုန်တိုင်းစစ်သည်တပ်ချုပ်တိုင်းမှုကိုအာဏာပေးလိုက်ကြောင်းစစ်ကောင်စီတွင်းမှုဒုဗိုလ်ချုပ်ကြီးအောင်လင်းတွေးကလက်မှတ်ရေးထိုးပြီးအမိန့်ထုတ်ပြန်ထားပါတယ်စေအုပ်ချုပ်ရေးကြီးညာပေမဲ့စိုးရင်စိတ်မရှိဘူးလို့ညဥက္ကလာပမြို့နယ်ဒေသခံလူကဆိုပါတယ
်ရန်ကုန်လူတွေရဲ့စိုးရင်စိတ်ကတော့စိတ်မရှိဘူးကြမတော့တော့ဘူးအထူးဆိုရဲအဖြစ်နေညဥက္ကလာမှာဒီနေ့အောင်ကြမှုတစ်ဖြစ်တယ်တပိတ်ကန်တွေထွက်လာတယ်ဟိုမာကျလောပဲထုတ်ထုတ်ပုံမှန်144ပဲထုတ်ထုတ်မထူးကြလာပါဘူ
းစစ်တပ်ကနေစေအုပ်ချုပ်ရေးကြီးညာလိုက်တဲ့ပုံမှာနိုင်ငံရေးလိမ့်လာသုံးနှစ်သူဒီဘောမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဥယင်းထွန်းကအခုလိုပြောပါတယ
်စေအုပ်ချုပ်ရေးကြီးညာတာကတော့နည်းနည်းတို့ဒီအုပ်ချုပ်ရေးပိုင်းတာဝန်ယူတဲ့စစ်တပ်အနေနဲ့နည်းနည်းပူပြီးတော့မြန်မြန်ဆန်ဆန်ရေးယူဆောင်ရွက်နိုင်တာပေါ့ဆိုတာကအော်အခုဒီတဲ့ဥပဒေတွေဘာတွေကြည့်ပြီးတော့ဆန္ဒပြတဲ့လူတွေကိုပြင်းနေတာဒီကြည့်ခွဲတာအဲ့ဒါတွေနဲ့ပတ်သက်လို့ဖြစ်စေနောက်တစ်ခါတခြားဖြည့်ဆည်းကိစ္စတွေနဲ့ပတ်သက်လို့ဖြစ်စေသူတို့ဒီဖြည့်ဆည်းတဲ့အခါမှာအဲ့ဒီတော့ဥပဒေတွေဘာတွေရဲ့ညာမနေရတော့ဘူးပေါ့ဗျာအဲ့လိုကျင့်သုံးဖို့အတွက်ကိုလည်းရန်ကုန်တိုင်းစစ်တိုင်းမှုကိုတာဝန်ပေးထားတယ်ဆိုတဲ့အခါကျတော့သူတူတူရဲ့သဘောထားနဲ့ဒီကိုယ်တိုင်းတို့ဒီမဟုတ်သူကတာဝန်ပြောပေးထားတဲ့ပုဂ္ဂိုလ်ကဆုံးပြနိုင်တယ်ဆိုတော့နည်းနည်းပို့ပြီးတော့မြန်မြန်ဆန်ဆန်ထိထိရရဖြစ်တာပေါ့နော်ဆိုတော့အဲ့ဒါအပြင်သူကပို့ပြီးတော့လည်းကြမ်းကြမ်းတမ်းတမ်းဖြစ်လာနိုင်တာပေါ့ကြမ်းကြမ်းတမ်းတမ်းဖြစ်လာမယ်တတ်တဖြတ်တာတွေနော်အဲဒီပြစ်တာခတ်တာတွေပို့ပြီးတော့ချိုးလာနိုင်တာပေါ့
အခြေခံဥပဒေပုံမှန်၄၉ရမာရှယ်လောလူခေါ်တဲ့စေအုပ်ချုပ်ရေးအာဏာကိုတိုင်းမှုကိုယ်တိုင်ပဲဖြစ်စေစစ်နယ်မြေမှုတွေကိုတာဝန်လွှဲပြီးတော့ဖြစ်စေကျေးဇူးနိုင်တယ်လို့ဆိုပါတယ် ရန်ကုန်မြို့ရွှေပြည်သာနဲ့လှိုင်သာယာမြို့ပါဝင်တနင်္ဂနွေလုံးတနင်္ဂနွေနေ့ရက်ထဲမှာပဲဆန္ဒပြပွဲတွေအတွင်းတည်ဆုံးလူပေါင်း50ထက်မနည်းရှိခဲ့ပါတယ်ဖေဝါရီလတရက်စစ်အာဏာသိမ်းခဲ့ချိန်ကစပြီးတည်ဆုံးခဲ့သူပေါင်း126ဦးနဲ့ဖမ်းဆီးပြစ်ဒဏ်ချမှတ်ခံရတာ1800ကျော်ရှိနေပြီလို့လည်းနိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ဒါကတော့ VOA သတင်းတောက်နိုင်ကုန်းအိမ်သတင်းပေးပို့တာပါရှင်မြန်မာနိုင်ငံမှာဒီတက်မတော်ကာကွယ်ဦးစီးချုပ်ဦးဆောင်တဲ့အဖွဲ့ကအာဏာသိမ်းယူအုပ်ချုပ်ခဲ့တဲ့လွန်ခဲ့တဲ့ရက်ပေါင်း40ကျော်အတွင်းမှာဆက်အာဏာရှင်ဆန့်ကျင်ဆန္ဒပြသူ130ကျော်ပြစ်ခတ်တပ်ဖြတ်ခံခဲ့ရပြီးတော့2100ကျော်ဖမ်းဆီးခံရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ကပြောပါတယ်ပျောက်ဆုံးအဆက်အသွယ်ခုချိန်ထိမရသေးတဲ့သူတွေလည်းရှိနေပါတယ်နေ့စဉ်ဒီတေဆုံးဖန်းစည်းခံရသူတွေတိုးလာနေတာဟာစိုးရိမ်စရာဖြစ်တယ်လို့ AAPPB ရဲ့အဖွဲ့အတွင်းရေးမှူးကိုတိတ်နိုင်က VOA ကိုပြောပါရယ်မဆူမောင်ကကိုတိတ်နိုင်ကိုဆက်သွဲမေးထားပါရယ်ရှင
်2056ဦးဟာဖန်းစည်းထိတ်ထိတ်ခံရတယ်အဲ့ဒီမှာ319ဦးဟာတန်လွတ်လာနေပြီတော့အနည်းဆုံး839ဦးဖန်းစည်းထိတ်ထိတ်ခံရတယ်ဒီပြောလို့ရပါတယ်ဒီမနေ့ကဆိုလို့ရှိရင်တရာကျော်လောက်ထပ်ပြီးတော့အဖန်ခံရတယ်ဆိုတော့ဒီမိန်းကဆိုလို့ရှိရင်ကျွန်တော်တို့ဖန်းစည်းခံရတဲ့စင်းကြီးထိုက်ရတာလည်းရှိပါတယ်ဟိုအနည်းဆုံးကျွန်တော်တို့2000လောက်ကတော့ဖန်းစည်းပေးခံရပြီးတော့အနည်းဆုံး130ကျော်ကအနာပေးပြီးတော့ခြေရစာပြီးဒီနေ့အထိစာဆုံးသွားတဲ့လူကတော့130ကျော်လောက်ရှိပါတယ်
ဟုတ်ကဲ့ရှင်အဲ့တော့အခုဒီနေ့အထိဆိုလို့ရှိရင်တည်ဆုံသွားတဲ့သူတွေပေါ့နော်လက်နက်နဲ့ထိမှန်တာတွေရှိတယ်နောက်ဖမ်းဆီးခံရင်းနဲ့တည်ဆုံသွားတဲ့လူတွေရှိတယ်တချို့ဆိုလို့ရှိရင်လည်းအခုချိန်ကြီးပျောက်ဆုံးနေတဲ့အနေအထားတွေရှိတယ်ဒီပေါ်မှာရော ABB အနေနဲ့ဘယ်လိုများဆက်သွယ်လို့ရနိုင်ပါလဲရှင
်ဒီနေ့ကဆိုလို့ရှိရင်လည်းကျွန်တော်တို့ဒီအနည်းဆုံးကျွန်တော်တို့ဆယ်ဦးလောက်စာဆုံးနေတာကိုကျွန်တော်တို့ဟိုအခုချိန်ကြီးတင်ရတာပါလေဆိုတော့နင်းညာမှာအမျိုးသမီးတယောက်အပါဝင်၄ယောက်ကြားတယ်ဒါရရတာ50ကျော်လောက်ရှိပါတယ်မန္တလေးမှာ2ဦးကြားတယ်3ဦးတာယာရတယ်ပဲခူးမှာဇိုးပြည်ကောင်းမှာ2ဦးကြားတယ်3ဦးတာယာရတယ်ဆိုတော့အောက်လမ်းမှာအရသာ2ဦးကြားဆုံးပြီးတော့6ဦးတာယာရတယ်အောက်ကမ်းမှာ2ဦးကြားဆုံးပြီးတော့3ဦးတာယာရတယ်ဆိုတော့ဒီလာကြာကြာအင်းဖေတို့ဒီဘက်မှာမြောက်ကလာတို့ဘက်မှာဒီအကျမ်းမဲ့ပြုံကွင်းနေတဲ့သစ္စာမျိုးလေးရှိပါတယ်ဒီစည်းရင်းတွေကတော့နေတိုင်းလို့လို့ထပ်တိုးနေတာလည်းရှိပါတယ်ကျွန်တော်တို့ကတော့တက်နိုင်ပညာတော့ဖြတ်ကျဲပြီးတော့ကျွန်တော်တို့စုံရလာလေဟိုစည်းရင်းယူလာလေကျွန်တော်တို့လုပ်နေပါတယ်ဆိုတော့ကြံခဲ့တာလည်းရှိနိုင်ပါတယ်ဆိုတော့အများစုကတော့ဒီငင်းငါဌာနပြရင်းနဲ့စီအိုစုကနေပြီးတော့အချက်ဖက်ထုတ်ခွဲတဲ့အနေအထားနဲ့ဒီလမ်းမပေါ်မှာပဲစဆုံးသွားတဲ့လူတွေကအများစုပါဆိုတော့တချို့ကတော့ဒါရရတယ်ဖေးလို့မှာတာဆုံးတဲ့လူတွေရှိတယ်။တချို့ကကြားတဲ့ခါကျတော့ဒီတက်ကနေပြီးတော့ဒီတာယာရတဲ့လူတွေကောက်သွားပြီးတော့ဒီနေ့ထိအာပျောက်ဆုံးနေတဲ့လူတွေတော်တော်များများရှိပါလေ။
အခုဆိုလို့ရှိရင်ဒီမြို့နယ်တချို့ပေါ့နော်ဒီစေအုပ်ချုပ်ရေးမာရှလောထုတ်ထားတဲ့အနေအထားရှိတော့အဲ့ဒီရဲ့အောက်မှာပေါ့နော်ဒီလက်ရှိပြည်သူတွေရဲ့ဒီဖမ်းဆီးချုံနောင်ခံရမှုတည်တည်ဆုံးမှုအနေအထားတွေကရောဘယ်လောက်ထိစိုးရိမ်စရာအနေအထားရှိနေပါလဲရှင်။
ဟုတ်ကဲ့ဒီမာရှယ်လောထုတ်တယ်ဆိုတဲ့အနေအထားကတော့ဒါကတက်ကြီးတပြီးဒီမှာအစိုးဆုံးအနေအထားလို့ပြောလို့ရပါတယ်ဒါပေမဲ့လည်းဒီနေ့ဒီလက်သားမှာဆိုလို့ရှိရင်လည်းဒီကျွန်တော်တို့ထောင်နဲ့တောင်နဲ့ကြီးတဲ့လူအုပ်စုကြီးကဟိုထွက်လာတာပါပဲဆိုတော့ဒါကဘာလို့ပြလဲဆိုတဲ့အခါကျတော့ဒီလိုအချိန်မျိုးမှာသူတို့ရဲ့ဒီလွတ်လပ်ခွင့်ဆိုတဲ့ကိစ္စဒီမိုကရေစီရေးဆိုတဲ့ကိစ္စအာလူ့ခွင့်ရေးဆိုတဲ့ကိစ္စကိုဒီဒီကနေ့ခေလူငယ်လေးကသူတို့ကတော့အဆုံးစီဒီတိုက်ပွဲဝင်သွားမဲ့အနေထားမျိုးရှိပါတယ်ဆိုတော့တန်းနဲ့ဒီမျိုးဆက်လေးကလည်းဒီကိုကြရခန်းဆောင်ကကန္တကနေပြီးတော့ပါဝင်နေတာကိုတွေ့ရပါတယ
်
ဒါပြင်စီအုပ်စုဘက်မှာကလည်းသူတို့တွေအနေနဲ့ဒီစစ်အာဏာသိမ်းမှုအထမြောက်အောင်အတွက်သူတို့အနေနဲ့ဒီအစွမ်းကိုကြိုးစားမဲ့သဘောတော့ရှိပါတယ
်ဟုတ်ကဲ့ဒ
ါကတော့မြန်မာနိုင်ငံမှာဒီလာမဲ့ဒီကာလဒူကာလလေးတွင်မှာတော့တော်တော်လေးကိုစိုးစိုးဝါးဝါးအနေထားမျိုးနဲ့ရင်ဆိုင်ရမယ့်အနေထားမျိုးတွေရ ရှိပါတယ်ဗ
ျဟုတ်ကဲ့ရှင်အဲ့တော့အဲ့ဒီလိုမျိုးအနေထားရှိတဲ့အချိန်မှာဒီဖမ်းဆီးခံရတာထိန်းသိမ်းခံရတာတရားစွဲခံရတာနောက်ပျောက်ဆုံးသွားတာကြာဆုံးသွားတဲ့ဒီပြည်သူတွေနဲ့ပတ်သက်ပြီးတော့ဥပဒေရေးရအရာပေါ့နော်အကူအညီတွေလိုအပ်လာတဲ့ခါကြလို့ရှင်လဲဆက်သွယ်ဖို့ဆိုပြီးပြောထားတာတွေရှိရဆိုတော့ ABB နေနဲ့ဘာတွေများကူညီပေးနိုင်မလဲနောက်ဥပဒေရေးရကျွမ်းကျင်ပညာရှင်တွေဘက်ကရောဘာတွေများဝိုင်းပြီးတော့ကူညီပေးနေတာတွေရှိပါလဲရှင်
ဟုတ်ကဲ့ဒီဥပဒေရကျွမ်းကျင်တဲ့ဒီဥပဒေပညာရှင်တွေရှိကြလို့ပဲကျွန်တော်စိတ်နေပြီးရှိကြပါတယ်ဆိုတော့သူတို့တွေကတော့တတ်နိုင်တဲ့ဘက်ကနေပြီးတော့အစွမ်းကိုတော့ဒီကူညီဖောက်ရဲပေးနေတာကိုတွေ့ရပါတယ်ကျွန်တော် EDB အနေနဲ့လည်းဒီဥပဒေရအကြံပြုနေတဲ့ကိစ္စမျိုးတွေရှိပါတယ်နောက်တစ်ခါကျွန်တော်တို့အချင်းတော်တွေကိုရောက်သွားတဲ့အခါမျိုးမှာသူ့မှာထောက်ပံ့ဘယ်လိုတွေ့ရမယ်ဆိုတဲ့ကိစ္စမျိုးတရားယူဆိုင်တဲ့အခါမှာလိုအပ်တဲ့ဥပဒေရေးရာအကူအညီမျိုးစစ်မေအကူအညီမျိုးကိုတော့ကျွန်တော်တို့ဒီ ABB မှာလည်းကျွန်တော်တို့နိုင်စဉ်ထုတ်တဲ့ကျွန်တော်တို့ထုတ်ပြန်ချက်တွေမှာလည်းနောက်ဆုံးမှကျွန်တော်တို့ဖော်ပြတာလည်းရှိပါတယ်ဖွင့်တာတည်းနဲ့ဟိုဒီဥပဒေရေးရာတွေအထောက်အကူပြုနေတဲ့ဒီအဖွဲ့အစည်းတွေကျွန်တော်တို့တက်နိုင်တဲ့လောက်ထိတ်သိမ်းသွားမဲ့အစီအစဉ်မျိုးတွေကျွန်တော်တို့ဟိုလုပ်ထားပါတယ်ဗျဟုတ်ကဲ့လုံးလုံးချင်းမှာတော့ကျွန်တော်တို့ဒီ ABB ကပြည်သူ့ပါတီမှာဟိုပြည်သူ့ပါတီကဒီဥပဒေရေးရကြောင်းတွေဒီရှိနေရောနေတိုင်းလို့ဒီအစ်စိတ်ကောင်အစ်စိတ်ရဲ့ထောင်ရှိမှာရှိနေပါတယ်ဆိုတော့ဟိုအစ်စိတ်ကောင်ကိုလာပြီးတော့အာသာသမီးတွေဘောင်သမားတွေကိုလာတွေ့ကြတဲ့ဒီလူများကိုလည်းတရင်ကပတ်တရင်ကပတ်ပြည်တော်ကတော့အစ်စိတ်ကောင်ရှိမှာလဲဥပဒေအကြံပေးအဖွဲ့လေး AB ဘာဝင်ဥပဒေအကြံပေးအဖွဲ့လေးရှိနေပါတယ်အချိန်မီဆက်ပြီးတော့ဒီတောင်းနိုင်ပါတယ်ဒီပါလေးကိုတော့ပြောနေပါတယ်ဗျ
နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရဲ့အသင် AABB အဖွဲ့အတွင်းရေးမှူးကိုတိတ်နိုင်ကိုမတ်စုမွန်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။ဆရာနာသိမှုဆန့်ကျင်တဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDM နှုတ်ရှားမှုကိုဆက်ပြီးတော့လုပ်နေကြတဲ့ဝန်ထမ်းတွေအများအပြားမြန်မာနိုင်ငံမှာဆက်ပြီးရှိနေပါရယ်။ CDM နှုတ်ရှားမှုမှာပူးပေါင်းပါဝင်လာတဲ့ရဲဝင်တန်းနဲ့တပ်မတော်သားတွေကတိုင်းရင်းသားလက်နက်ကိုင်နယ်မြေတွေကိုရောက်လာသူတွေလည်းတဖြည်းဖြည်းများလာနေပါရယ်။ကရင်လက်နက်ကိုင် KNU နယ်မြေတဲကိုရောက်လာသူတွေအကြောင်းကိုတော့ VOA သတင်းတောင်မတ်အေးမှာကဆက်ပြီးတော့ပြောပြပါမယ်ရှင်
။ကရင်ပြည်နယ်မှာ KNU ထိန်းချုပ်ရာတပ်မဟာအသီးသီးကိုရဲနဲ့စစ်တပ်ကတပ်မတော်သားတွေခုံလုံလာကြပြီးလက်နက်မဲ့ပြည်သူတွေကိုတပ်ဖြတ်ဖို့ညွှန်ကြားချက်တွေကိုမလိုက်နာကျင်တာကြောင့်သူတို့သဘောဆန္ဒအရလာခဲ့ကြတာဖြစ်တယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးရဲ့တွဲဖက်အတွေ့အကြုံမှုနှင့်ဖလို့စောလာထုံးကပြောပြပါတယ်။
သူနိစရကျွန်တော်ဒီခရိုင်ကျမတွေမှာလည်းသူနိစတဲ့ဟိုဆက်တွေတွေရဆက်ဆက်ပြီးတော့ဝင်လာကြတဲ့သူတွေရှိတာပေါ့။ဒါပေမဲ့ဆိုတော့ဒီချိန်တွေမှာလည်းချို့တော့တမလုံးဒါမှမဖြစ်ဖြစ်ရဲဝန်တန်းဖြစ်ဖြစ်သူရှိနေတဲ့ခဏအမိတ်ပူးဒီအမိတ်ပေးမှုတွေအောက်မှာသူကိုယ်လည်းလည်းကတော့မခံစားနိုင်တဲ့ခဏဒီမလို့ကျင်တော့တာပဲခဏဒီသူတွေလည်းရှိတယ်လေ
။ဆရာ
တွေလည်းသူတို့ပြောကြပါတော့။ဒီပြန်တဲ့ဆိုင်သူဒီညွှန်ကြားမှုတွေအောက်မှာအမိတ်ပေးမှုတွေအောက်မှာလည်းသူတို့မလို့ကျင်တော့ပေါ့နော်။ဒါပေမဲ့ဆိုတော့ကိုယ်လက်နဲ့ကကိုင်နားလက်နဲ့ကဒီဒီလိုကအကြောင်းမဲ့လိုက်ကြတာဆက်ချနေရတဲ့ပုံစံတွေကတော့လူသားဟိုကဘောနော်ခံစားမှုတစ်ခုရလဲစိတ်တော်သလိုသူကိုယ်တိုင်လည်းသူစဉ်းစားထုတ်တာနိုင်တဲ့ဒီဖြစ်တဲ့အတွက်သူကိုယ်ကစဉ်းစားပြီးတော့ဒါကိုဆက်ချပြီးတော့ဆက်လာကြတဲ့လူရှိတာ
။ကြရားပီနယ်မှာတော့ကြရားပီနယ်တပိတ်ကိုပူပေါင်းလာတဲ့အကြမ်းမဖက်အာခန်းနဲ့လှုပ်ရှားမှု CDM မှာပါဝင်လာတဲ့ရဲရရှိတဲ့ရဲတပ်သားအင်အား190ကျော်ရှိသွားပြီလို့ဆိုပါရယ်။ဒါဟာကြရားပီနယ်ကရဲတပ်ဖွဲ့ဝင်အင်အားအကုန်နှီးပါးလောက်လာရောက်ပူးပေါင်းခဲ့ကြတာဖြစ်တယ်လို့ကြရားပီနယ်တပိတ်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ဘက္ကသကျောင်းသားခေါင်းဆောင်ဟောင်းကိုကောင်းထက်ကျော်ကပြောပါတယ်
။နောက်ဆုံးကတော့ကျွန်တော်တို့ကဟို190ကျော်သွားပြီဟုတ်ကဲ့ကျဲပဲဗျာဟုတ်ကျွန်တော်ပီနယ်ဆိုရင်တော့ဒါကျွန်တော်ပီနယ်ရဲ့အကုန်တလောက်ဖြစ်သွားပြီပေါ့နော်ပီနယ်ရဲ့အခုဒီကြရားပီနယ်မှာရှေမုံနယ်ရဲ့ကတော့နေပြည်တော်နေပြီးတော့ပို့လာတဲ့အင်အားထပ်ဖြည့်လာတဲ့ရဲတွေပဲဖြစ်တယ်ပေါ့နော်ဒေသခံရဲတွေမဟုတ်ဘူးပေါ့
ရဲရရှိတဲ့ပါဝင်ရဲအများစုဟာ CDN လှုပ်ရှားမှုမှာပါဝင်ကြောင်းသူတို့ကိုယ်ပိုင်လူမှုကွန်ရက်စာမျက်နှာတွေမှာလည်းဖော်ပြကြသလိုတိုင်းရင်းသားလက်နက်ကိုင်နယ်မြေတွေကိုထွက်ခွာသွားကြတာတွေဆန္ဒထုတ်ဖော်နေတဲ့တပိတ်တွေနဲ့ပူးပေါင်းကြတာတွေလည်းရှိနေတာပါသူတို့ဟာရွေးကောက်ခံအရက်သားအစိုးရလက်အောက်မှာပဲအမှုထမ်းလိုတဲ့ဝန်ထမ်းတွေဖြစ်ကြတယ်လို့လည်းကိုကောင်းထက်ကျော်ကပြောပြပါတယ
်အတိအကျတော့ဗမာပြည်မှာကတော့တကယ်ကိုရဲအများစုကတော့ဒီကနေ့ဆင်ရနာသိမ့်ဖို့သူတို့လက်မခံဘူးသူတို့ဟာဒီမိုကရေစီနည်းလမ်းကြောင့်ရွေးကောက်တင်မြောက်တဲ့အရက်သားအစိုးရကိုအလုပ်ကျွေးပြုဖို့တာဝန်ထမ်းဆောင်ဖို့အတွက်ရဲတပ်ဖွဲ့ဝင်လုပ်ကြတာဖြစ်တဲ့အတွက်ကြောင့်ဒီကနေ့ကာလမှာဒီဆင်နာသိမ့်မှုလက်မခံတဲ့ရဲအများစုကတော့စီဒီအန်လုပ်ပြီးတော့ဒီဆင်နာသိမ့်မှုစတင်ကြတယ်ပေါ့နော်အရာရှိတွေကအစား
အလားတူတိုင်းနယ်ပြည်နယ်အသီးသီးကရဲဝင်တဲ့အများစုဟာအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်လာတာကြောင့်ရ Yet the Powing and Ari never labby, Silcho Ye Gansiha, Ye Unipon with a twin down tire setarigo, the baby could end the Arima, a don't you la jar lule, tetra loja do it up, your sonny
jabarish. You in my season yet, Rione Zoom in the Tolin Jabugo, a same UHG shoot Nas and I move, UE mobile app a tickle, smartphone with my download Junaibabi, Android phone with dress in Google Play Net, iPhone with Apple App Store with my. VOA Burmese so that app go download lo nai ma le VOA Myanmar Thana so that logo ne phit lo sha phu ya da lwe ku ba de di application ga ni VOA season ne go dai yai na sin chi shu nai ne a pin ko nit da ya chei nai ma le tadin saung ma ri apat sin kan na ri go na sin hat shu nai ma le nya
mala 15 ye tadin la ni nya bae twae VOA Myanmar Wai season ne go nya 10 nai thi set pi lo thau lwin pe ni ba de shin jama su myat ma ma CDM နှုတ်ရှားမှုမှာပါဝင်နေကြသူတွေကို Washington DC area တဝိုက်မှာနေတဲ့လူငယ်တွေဘလို့အကူအညီပေးနေတယ်လဲဆိုတော့ blogger တွေပြောသမျှအစီအစဉ်ကိုမကြခင်မှာနားဆင်ရပါမယ်ရှင်။အခုအရင်တော့အပတ်စဉ်တင်ဆက်ပေးနေတဲ့စီးပွားရေးအစီအစဉ်ကိုအလှည့်ပေးပါရစေ။ဆက်ရုံအလုပ်ရုပ်အများစုရှိတဲ့ရန်ကုန်တိုင်းလှိုင်းသာယာဆက်မှုဆောင်မှာတရုတ်ပိုင်လုပ်ငန်းတချို့မီးရှို့ဖျက်ဆီးခံရပါတယ်။ဘယ်သူလက်ချက်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့တရုတ်တန်ရုံဘက်ကတော့တရုတ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့တရုတ်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့အတွက်ဒေသခံရဲတပ်ဖွဲ့ကိုချက်ချင်းတောင်းဆိုခဲ့ပါတယ်ဒီအကြောင်းစီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်တင်ပြထားပါတယ်ရှင်
နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ဆက်ယုံအလုပ်ယုံတွေအများစုရှိရာရန်ကုန်လှိုင်းသာယာနဲ့ရွှေပြည်သာပါတနင်္ဂနွေနေ့ကဆက်ယုံအလုပ်ယုံတချို့မီးလောင်ခဲ့ပါတယ်စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကတော့ရှို့မီးလို့ပြောပါတယ်ဘယ်သူလက်ချက်လဲဆိုတော့မသိရပါဘူးတနင်္ဂနွေနေ့ကမီးလောင်ခဲ့တဲ့ဆက်ယုံတွေထဲမှာအထက်ချုပ်ဆက်ယုံတွေအများစုဖြစ်ပြီးဓာတ်မြေဩဇာဆက်ယုံလည်းပါပါတယ်ရွှေပြည်သာမြို့ကအထည်ချုပ်ဆက်ရုံတစ်ခုမီးလောင်နေတာကို Facebook လူမှုကွန်ရက်ကနေဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တာမှာလမ်းသွားလမ်းလာတွေအန္တရာယ်မဖြစ်အောင်အရက်သားတွေကကူညီခဲ့ကြတာပါဆိုရာမိုရာအထည်ချုပ်ဆက်ရုံလို့ဓာတ်ရိုက်ထုတ်လွှင့်ပြသခဲ့သူကပြောတဲ့ဆက်ရုံတစ်ခုလုံးနှီးပါမီးလောင်ခဲ့ခြင်းရောက်မှမိသက်ကတစီရောက်လာတာကိုလည်းတွေ့ရပါတယ်ရွှေပြည်သားမှာဆိုရာမိုရာအထည်ချုပ်ဆက်ယုံ JCK အထည်ချုပ်ဆက်ယုံနဲ့တခြားအထည်ချုပ်ဆက်ယုံတစ်ခုလည်းမီးလောင်တယ်လို့ဒေသခံကပြောတာကိုလည်းအဲ့ဒီ Facebook Live မှာတွေ့ရပါတယ်ဆက်ယုံအလုပ်ယုံတွေအချက်ချဖြစ်တဲ့လှိုင်းသားရမှာတော့လုံသားအများစုပါတဲ့တပိတ်တွေတင်းင်းကနေနေကကြည်အစ်စ်နဲ့ပြက်ခတ်ဖြိုခွင်းတာပါဝင်စစ်တပ်နဲ့ရဲကအင်အားသုံးနှိမ်နှင်းတာကြောင့်အ ਨੇ ဆုံးလူ22ဦးသေဆုံးရာကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ခဲ့ပါတယ်ဆက်ယုံတချို့လည်းမီးလောင်ပါတယ်အလားတူပဲဘသူလက်ချက်ဆိုတာတော့မသိရပါဘူးလိုင်းတရားက Global Fashion အထည်ချုပ်ဆက်ယုံ၊ဝေကြည်အထည်ချုပ်ဆက်ယုံ၊ရွှေနဂါဓာတ်မြေဩဇာဆက်ယုံ၊ Yuan Hao အထည်ချုပ်ဆက်ယုံ၊ Summer Tech အထည်ချုပ်ဆက်ယုံတို့မီးရှို့ခံရတယ်ဆိုပြီးစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီထိန်းချုပ်ထားတဲ့မြန်မာရုပ်တံကကြေညာသွားပါတယ်။တစ်ချိန်တည်းမှာပဲလိုင်းတရားနဲ့ရွှေပြည်သားကလည်းစစ်အုပ်ချုပ်ရေးမာရှယ်လော့ထုတ်ပြန်ခဲ့ပါတယ
်။ရန်ကုန်တိုင်းစစ်ဌာနချုပ်တိုင်မူအာရန်ကုန်တိုင်းစစ်ဌာနချုပ်နေမည်ဖြစ်သည့်ရန်ကုန်တိုင်းဒေသကြီးလှိုင်းသာယာမြို့နယ်နှင့်ရွှေပြည်သာမြို့နယ်များအတွင်အုပ်ချုပ်ရေးနှင့်တရားစီရင်ဆိုင်ရာဆဲအုပ်ချုပ်ရေးမာရှယ်လော့အာဏာကိုကျင့်သုံးရန်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419အရအနှင်းလိုက်သည
်လှိုင်းသာယာမှာတရုတ်စီးပွားရေးလုပ်ငန်းတွေဖျက်ဆီးလူရဲမီးရှို့ခံရကြောင်းမြန်မာဆိုင်ရာတရုတ်သယုံပြောခွင့်ရကတနင်္ဂနွေနေ့မှာပြောပါတယ်အဖြတ်အမှောက်လုပ်သူတွေကဖျက်ဆီးလူရဲပြီးမီးရှို့တာဖြစ်ကြောင်းတရုတ်ဝန်ထမ်းတွေလည်းဒဏ်ရာရပြီးပိတ်မိနေကြောင်းပြောဆိုပေမဲ့ဒီအချက်ကိုတော့ VOA အနေနဲ့သီးသန့်အတည်မပြုနိုင်ပါဘူးတရုတ်လုပ်ငန်းတွေနဲ့တရုတ်နိုင်ငံသားတွေကိုလုံခြုံရေးယူပေးဖို့ရဲတပ်ဖွဲ့ကိုတောင်းဆိုခဲ့ကြောင်းလည်းတရုတ်တန်ရုပ်ပြောခွင့်ရရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒါပေမဲ့ဆန္ဒပြသူတွေတေဆုံးထိခိုက်ဒဏ်ရာရရှိမှုကိုတော့ထည့်သွင်းပြောဆိုတာမရှိပါဘူးမြန်မာဆင်အာနာတိတ်မှုနဲ့ပတ်သက်ရင်ပြည်တွင်းရေးသာဖြစ်တယ်လို့တရုတ်ဘက်ကအခိုင်အမာပြောဆိုထားတာပါ
中国对缅友好政策面向全体缅甸人民
မြန်မာနိုင်ငံတွင်းအခြေအနေတွေဘလို့ပဲပြောင်းလဲသွားပါစေတရုတ်မြန်မာဆက်ဆံရေးကိုမြင့်တင်မဲ့တရုတ်ရဲ့ပိုင်းဖြတ်ချက်ကတော့ရင်းရင်သွားမှာမဟုတ်တလို့မြန်မာနဲ့ချစ်ချည်ရင်းနှီးမှုပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ရေးတရုတ်ရဲ့ဥတီချက်ကလည်းပြောင်းလဲမှာမဟုတ်ဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဇောင်လီကျန်းကမတ်လ12ရက်နေ့ကပြောဆိုသွားတာပါဆီယနာသိမ့်မှုဟာမြမပြည်တွင်းရေးတာဖြစ်တဲ့ဆိုတဲ့တရုတ်ရဲ့ရည်တည်ပြောဆိုချက်ကိုဆီယနာသိမ့်ဆန့်ကျင်နေတဲ့ပြည်သူတွေဘက်ကဘဝင်မကြပါဘူး။ဒါကြောင့်ဆီယနာသိမ့်ခံရပြီးတဲ့နောက်တရုတ်တန်ယုံရှိမှသွားပြီးဆန္ဒပြကြပါတယ်။တရုတ်ဘက်ကတော့ဆီယနာသိမ့်တာကိုသူတို့ထောက်ခံတယ်ဆိုတာကိုညင်းပါတယ်။ဒါပေမဲ့ထင်းထင်းပေါ်ပေါ်ကန့်ကွက်ရှုတ်ချတာမရှိပါဘူး။တနင်္ဂနွေနေ့ကတရုတ်ဆက်ယုံတချို့မီးလောင်ပြီးချက်ချင်းဆိုသလိုထွက်လာတဲ့မြန်မာဆန်ရတရုတ်တန်ယုံပြောခွင့်ရထုတ်ပြန်ချက်မှာတော့တရုတ်မြန်မာစီးပွားရေးကုန်သွယ်ရေးမှာနှစ်ဖက်အကျိုးရှိစေတဲ့မူဝါဒကိုအခြေခံပြီးမြန်မာပြည်သူတွေအကျိုးရှိရေးကိုတရုတ်ကအလေးပေးတယ်လို့ဖော်ပြပါတယ်။လိုင်တန်ယာဆက်ယုံတွေမီးလောင်မှုကိုတိုက်ခိုက်ခံရမှုလို့တရုတ်တန်ယုံကသုံးနှုန်းပြီးဒီထဲမှာဆိုရင်အထက်ချုပ်ဆက်ယုံကအများဆုံးဖြစ်ကြောင်းဒီအထက်ချုပ်လုပ်ငန်းတွေမှာဆိုရင်မြန်မာလုပ်သားသိမ်းနေချီပြီးအလုပ်ပေးထားတာလို့ဖော်ပြပါတယ်။လူမှုကွန်ရက် Facebook မှာထုတ်ပြန်ထားတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့ကြီးညာချက်အောက်မှာတော့မှတ်ချက်ပေးသူပေါင်း 4,000 ကျော်လောက်ရှိပြီးအများစုကတော့မနှစ်သက်တဲ့သဘောမျိုးမှတ်ချက်ပေးပါတယ်။လိုင်တရာမှာဖြစ်တဲ့ကိစ္စမှာတရုတ်ရဲ့စီးပွားရေးလုပ်ငန်းတွေကိုဖျက်ဆီးခံရတာဟာဆိုရင်တိတ်ကိုဆိုးရပြင်းထန်တယ်လို့တရုတ်ကသုံးနှုန်းပါတယ်။ကျူးလွန်သူတွေကိုဖော်ထုတ်အပြစ်ပေးဖို့လည်းတောင်းဆိုထားပါတယ်။ဒါပေမဲ့တရုတ်လုပ်ငန်းတွေကိုမီးရှို့မှုနဲ့ပတ်သက်လို့တော့ဘယ်အဖွဲ့အစည်းဘယ်သူကမှတာဝန်ရှိကြောင်းပြောဆိုမထားသေးပါဘူး။ဆီယနာသိမ့်ပြီးတဲ့နောက်နိုင်ငံတွင်းမတိမငိမ့်ဖြစ်နေချိန်မှာတရုတ်ဘက်ကရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းကိုလုံခြုံရေးပေးဖို့အတွက်မြန်မာစစ်တပ်ကိုတိုက်တွန်းထားတဲ့အစည်းအဝေးမှတ်တမ်းတစ်ခုလည်းပေါက်ကြားထွက်ခဲ့ပါသည်။ပြီးခဲ့တဲ့သတင်းပတ်တုန်းကနေပြည်တော်ကနိုင်ငံသားရေးဝန်ကြီးဌာနရုံးချုပ်မှာဒုတိယညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကိုဖမ်းဆီးတဲ့ကိစ္စဟာလည်းတရုတ်ရေနံပိုက်လိုင်းအရေးဆွေးနွေးမှုသတင်းပေါက်ကြားမှုနဲ့လည်းဆက်ဆက်နိုင်တယ်လို့သတင်းရှင်းမြစ်တစ်ခုက VOA ကိုပြောပါတယ်။ဒီပေါက်ကြားထွက်လာတဲ့နိုင်ငံသားရေးဆိုင်ရာအစည်းအဝေးမှတ်တမ်းတဲမှာတော့မြန်မာပြည်ကိုဖျက်ပီးတရုတ်ဘက်ကိုတွေ့တန်းထားတဲ့ရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းတွေလုံခြုံအောင်အကာအကွယ်ပေးဖို့မြန်မာစစ်တပ်ကိုတရုတ်ကတောင်းဆိုထားတာပါ။ဆီယနာသိမ့်ဆန့်ကျင်ဆန္ဒပြမှုတွေမှာအာနာသိမ့်အုပ်ချုပ်ရေးကောင်စီဘက်ကအင်အားသုံးဖိနှိပ်လာတာနဲ့အတူပဲမြန်မာနိုင်ငံတွင်းကတရုတ်စီးပွားရေးလုပ်ငန်းတွေအပေါ်ချင်းချောက်ရေးသားချက်တွေဟာလည်းလူမှုကွန်ရက်မီဒီယာတွေမှာထင်သာမြင်သာတွေ့လာရပါတယ်ရှင
်။မတ်တန်ဂီထိုင်းစီစဉ်တင်ဆက်တဲ့စီးပွားရေးအစီအစဉ်ဖြစ်ပါတယ်ရှင်။ခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်အလှည့်ပါမြန်မာနိုင်ငံကဒီ CDM လှုပ်ရှားနေသူတွေအတွက် Washington DC area မှာနေထိုင်ကြတဲ့မြန်မာလူငယ်တွေကအလှငွေကောက်ခံပြီးတော့လိုအပ်တဲ့ပံ့ပိုးကူညီမှုတွေကိုလှုပ်ပေးနေပါတယ်။အလင်းရောင်လူငယ်များဆိုတဲ့လူငယ်အဖွဲ့ကဆရာနာရှင်စနစ်ကိုစန့်ကျင်နေကြသူတွေအတွက်တတ်နိုင်တဲ့ဘက်ကနေကူညီပေးနေတဲ့အကြောင်း blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုကန့်ကွက်ပြီးတော့အကြမ်းမဖက်အာဏာဖီဆန်ရေး CDM နှုတ်ရှားမှုမှာပါဝင်နေကြတဲ့ဝန်ထမ်းတွေအတွက်နိုင်ငံတကာမှရောက်နေကြတဲ့မြန်မာပြည်သူတွေကထောက်ပံ့ကူညီနိုင်ဖို့တက်နိုင်တဲ့ဘက်ကကြိုးစားနေကြပါတယ်။ American ပြည်ထောင်စု Washington DC area မှာနေကြတဲ့အလင်းရောင်လူငယ်များဆိုတဲ့မြန်မာလူငယ်အဖွဲ့ကလည်းအလွန်ငွေတွေကောက်ခံပြီးတော့မြန်မာနိုင်ငံက CDM မှာပါဝင်နေတဲ့ဝန်ထမ်းတွေကိုကူညီထောက်ပံ့နေပါတယ်။အလင်းရောင်လူငယ်များအဖွဲ့ဝင်ကိုထိုက်ကလောလောဆယ်အထိဝန်ထမ်း360ကျော်ကိုထောက်ပံ့ကူညီနိုင်ခဲ့တယ်လို့ပြောပြပါတယ်
။ကျွန်တော်အခုလက်ရှိမှာပေါ့နော်ဒီအလင်းရောင်လူငယ်များအဖွဲ့ကနေပြီးတော့မှဒီပြည်ပရောက်မြန်မာမိသားစုတွေကနေပြီးတော့မှကောက်ခံရရှိထားတဲ့လူငွေတွေနဲ့ဒီ CDR နှုတ်ရှားနေတဲ့သူတွေစီကိုအဓိကပံ့ပိုးပြီးတော့မှကူညီပေးနေဖြစ်ပါတယ်။အဲတော့အခုလက်ရှိမှာဆိုလို့ရှိရင်တော့မြေပြင်မှာကွင်းဆင်းပြီးတော့လှုပ်ရှားနေတဲ့ဒီအဖွဲ့အစည်းနဲ့ချိန်ပြီးတော့မှကျွန်တော်တို့ရန်ကုန်မန္တလေးပြည်အန်နဲ့နေပြည်တော်ဘက်ကဒီ CDR နှုတ်ရှားနေတဲ့လူတွေစီကိုအဓိကပံပိုးကူညီပေးနေဖြစ်ပါတယ်ခင်ဗျာ
ပံပိုးကူညီပေးနေတဲ့ဆိုတဲ့အခါမှာပေါ့နော်ဘလို့အကူအညီမျိုးတွေကိုပေးနေတာပါလဲငွေကြေးထောက်ပံ့မှုပေးတာလားစားရေးတောင်ရေးပေးတာလားဆိုတာကိုလည်းပြောပြပါလားရှင
်ဟုတ်ကျွန်တော်နှစ်ပိုင်းရှိပါတယ်ခင်ဗျာနှစ်ပိုင်းရှိတယ်ဆိုတာလည်းအဓိကတော့မြေပြင်မှာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုပဲကျွန်တော်တို့ကအဓိကသူတို့ရဲ့ဟိုဒီဆုံးဖြတ်ချက်တွေနဲ့ပဲဟိုသူတို့တွေလှုပ်ရှားမှုနောက်ကိုပဲကျွန်တော်တွေက ဒီငွေကြေးပံ့ပိုးတဲ့အနေနဲ့လိုက်ပြီးတာပါ။တို့တို့လှုပ်ရှားမှုတဲ့တို့တို့လှုပ်ရှားတဲ့အပိုင်းမှာတော့တို့နှစ်ပိုင်းရှိပါတယ်။ပထမတစ်ပိုင်းကတော့တို့ဟိုဒီ CDM ဝင်တဲ့ဝန်ထမ်းတွေကိုငွေတိုက်ရိုက်ဟိုငွေကြေးတိုက်ရိုက်ထောက်ပံ့တဲ့အစီအစဉ်ပေါ့နော်။အဲ့ဒီဥစ္စာနဲ့တို့သွားတာရှိပါတယ်။နောက်တစ်ခုကတော့တို့တွေကဒီဟိုထောက်ပံ့ဟိုဒီအစားအသောက်ထောက်ပံ့ပေးတဲ့ဟာမျိုးပေါ့။မှဆန်စီစားဝယ်ပြီးတော့မှထောက်ပံ့ပေးတဲ့ဟာမျိုးကျွန်တော်မှမန္တလေးမြေထားဝန်းအတွက်ဆိုလို့ရှိရင်ကျွန်တော်ဆန်စီစားထောက်ပံ့ပေးတဲ့အစီအစဉ်တွေပါပါတယ်။ပြီးလို့ရှိရင်နေပြီးတော့ပတ်ချမ်းမှာတော့ဒီဟိုဒီ CDM ဝင်တဲ့ဝန်ထမ်းတွေကိုဟိုဒီဟိုနေစရာအတွက်စီစဉ်ပေးတဲ့ဟာမျိုးပြီးလို့ရှိရင် CDM ဝင်တဲ့ဝန်ထမ်းတချို့သူတို့တွေရဲ့နေရက်တွေကိုပြောင်းချင်တယ်ဆိုလို့ရှိရင်အဲ့ဒါအဲ့ပြောင်းချင်တဲ့လူတွေအတွက်စီစဉ်ပေးတဲ့ဟာမျိုးအဲ့အဲ့လိုထောက်ပံ့မှုမျိုးကတော့ဒါနောက်ထပ်အခန်းကဏ္ဍတစ်ခုပေါ့နော်။အဲ့အဲ့လိုပုံစံမျိုးနဲ့ခွဲပြီးတော့မှဒီဟိုထောက်ပံ့မှုအပိုင်းကိုကျွန်တော်လုပ်ပေးနေပါတယ်။ငွေကြေးထောက်ပံ့မှုနဲ့ပြီးလို့ရှိရင်အစားအသောက်ရဲ့ပြီးလို့ရှိရင်ဟိုလမ်းခီးဟိုပြန်တဲ့လူတွေအတွက်စီစဉ်ပေးတဲ့ထောက်ပံ့ရဲ့ပေါ့။အဲ့ဒီဥစ္စာဒီထောက်ပံ့နေဘလို့လုပ်ပေးတယ်ဘလို့မျိုးဆုံးဖြတ်တယ်ဆိုတာတော့ဒီမြေပြင်မှာလှုပ်ရှားနေတဲ့အဖွဲ့တွေကနေပြီးတော့ပဲသူတို့တွေကဟိုဆုံးဖြတ်ပြီးတော့မှပဲဟိုအဓိကလှုပ်ရှားပေးတာပါခင်ဗျာ။ကျွန်တော်တို့ကတော့ဒီဘက်ကနေပြီးတော့ငွေကြေးထောက်ပံ့တဲ့အပိုင်းကိုပဲဟိုတာဝန်ယူပြီးတော့လုပ်ဆောင်ပေးတာပါ။
ဟုတ်ကဲ့ပါရှင်အခုဆိုရင်ဒီကိုထိုက်တို့ရဲ့အလေးရောင်လူငယ်များအဖွဲ့ကနေပြီးတော့မှဒီ CDM လှုပ်ရှားနေဝန်ထမ်းတွေကိုကူညီတာဝန်ထမ်းပေါင်း380နီးပါးပေါ့လေနော်ဟို369ယောက်ကိုကူညီထားတယ်လို့သိရပါတယ်ဆိုတော့အဲ့ဒီအကူအညီတွေကရော
ပထမအဆုံးအချိန်ကျွန်တော်တို့ပေးပြီးပြီဆိုလို့ရှိရင်ဒီတွင်းမှာလှုပ်ရှားနေတဲ့အဖွဲ့ CDM ရဲ့ contact တွေကို CDM လှုပ်ရှားတဲ့အဖွဲ့ကိုဥဆောင်တဲ့လူပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်လည်းအဲ့ဒီအဖွဲ့တွေကခေါင်းဆောင်တဲ့လူပဲဖြစ်ဖြစ်ကျွန်တော်တို့အဲ့ဒီဖုန်းနံပါတ်တွေ contact တွေကိုကျွန်တော်တို့မျှဝေပေးပါတယ်အဲ့ဒါမှမဟုတ်နောက်တစ်ချိန်တကယ်လို့တို့တွေ CDM ဆက်လက်ပြီးသားမှဝင်နေတဲ့ဝင်နေပြီးတော့မှတို့တို့အခက်အခဲရှိတယ်ဆိုလို့ရှိရင်လည်းဒီအဖွဲ့အစည်းတွေကိုတို့ချိတ်ဆက်လို့ရအောင်ကျွန်တော်တို့လှုပ်ဆောင်ပေးထားပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းဒီဘက်ကနေအလူငွေကောက်ခံနေတာကိုဟိုဆက်လက်ပြီးတော့မှလည်းအလူငွေကောက်ခံနေပါတယ်ကျွန်တော်တို့ကတော့ဒီဘက်ကနေ fan ရှိသလောက်ပြည်တွင်းမှာရှိတဲ့ဒီ CDM လှုပ်ရှားနေတဲ့လူတွေကိုဟိုအခက်အခဲရှိနေတဲ့လူတွေကိုကျွန်တော်တွေကတော့ဟိုဆက်လက်ပြီးတော့မှထောက်ပံ့ပေးသွားဖို့အစီအစဉ်ရှိပါတယ်ခင်ဗျာဒီအဖွဲ့အစည်းတစ်ခုတည်းကိုပဲလှုပ်ရှားနေတဲ့အဖွဲ့အစည်းတစ်ခုတည်းကိုပဲဟိုအမြဲတမ်းထောက်ပံ့ပေးသွားမလားဆိုတဲ့ဟာတော့ကျွန်တော်တွေဒီသူတို့တွေရှိတဲ့အခက်အခဲတွေပေါ်မှာမူတည်ပြီးတော့မှကျွန်တော်တွေစဉ်းစားသွားမှာဖြစ်ပါတယ်ခင်ဗျာ
အခုလိုမျိုးအခက်အခဲတွေရှိတဲ့လူတွေကိုအကူအညီပေးတဲ့အခါမှာပေါ့နော်တကယ်သူတို့လိုနေတဲ့လူတွေရဲ့လက်ထဲကိုရောက်အောင်ပေးနိုင်ဖို့အတွက်ကိုရောကိုထိုက်တို့အနေနဲ့ဘယ်လိုမျိုးစီစဉ်ထားပါလဲရှင
်ဟုတ်ကဲ့ခင်ဗျဟိုအခုလောဆယ်ကျတော့သူတို့အဲ့လက်တွေ့ဟိုဖီးထဲမှာဝင်ပြီးတော့မှမြေပြင်မှာဝင်ပြီးတော့မှလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့ပဲကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေတယ်ပေါ့နော်ဟိုတချို့နေရာတွေမှာ CDM လှုပ်ရှားတဲ့ဝန်ထမ်းတွေအတွက်အကူအညီပေးတဲ့အဖွဲ့အစည်းတွေနှစ်ဖွဲ့သုံးဖွဲ့အော်ရောက်ပြီးတော့မှအကူအညီပေးနိုင်တဲ့နေရာတွေရှိသလိုတချို့နေရာတချို့ကြတော့လဲဝေးပြီးတော့မှအဆက်အသွယ်လောက်ခတ်တဲ့နေရာမျိုးတွေမှာရှိတဲ့ CDM ဝန်ထမ်းတွေကြတော့အကူအညီလုံးဝမရောက်တဲ့အနေအထားတွေမှာရှိပါတယ်ခင်ဗျအဲ့တော့ဒီမြေပြင်မှာလှုပ်ရှားနေတဲ့အဖွဲ့တွေနဲ့ကျွန်တော်တို့တိုင်ပင်ပြီးတော့မှတို့တို့တစ်ဖွဲ့နဲ့တစ်ဖွဲ့ချိတ်ဆက်နိုင်အောင်တို့စူးစမ်းနေကြပါတယ်စူးစမ်းနေပြီးတော့မှအဲ့ဒီအဖွဲ့တွေကနေပြီးတော့မှဘယ် CDM လှုပ်ရှားတဲ့ဒီ site ကိုတော့တို့လှူပြီးဘယ်နေရာကိုတော့မလှူပါသေးဘူးဆိုတော့data ကိုသူတို့ဟိုအချင်းချင်းဖလှယ်ကြပြီးတော့မှအခုတော့မရောက်သေးတဲ့နေရာတွေစီပို့ပြီးတော့မှကြည်ကြဲပြင်းပြင်းရောက်နိုင်အောင်လို့ဒီမြေရင်ကလူတွေကလှုပ်ရှားပြီးတော့မှဆောင်ရွက်နေပါတယ်ခင်ဗျာကျွန်တော်တို့တွေလည်းသူတို့နဲ့အများအားတိုင်ပင်ပြီးတော့မှဒီဘက်ကနေလှုပ်ဆောင်ပေးနေပါတယ
်ကိုထိုက်တို့ကဒီ Washington DC area ပေါ့နော် DC Maryland Virginia ပြည်နယ်ကလူငယ်တွေစုဖွဲ့ထားတဲ့အဖွဲ့ဖြစ်ပါတယ်အဲ့တော့ကိုနဲ့ဒီအဝေးကြီးမှာရှိနေတဲ့မြန်မာနိုင်ငံကလူတွေအတွက်ကိုအခုလိုမျိုးအကူအညီတွေလုပ်နေတာဘာကြောင့်လုပ်ရတယ်လဲဆိုတဲ့အကြောင်းကိုပြောပြပါလားရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ဒီဟိုအဖွဲ့ကတော့ဟိုကျွန်တော်အခုမှထအစပြီးတော့မှဖွဲ့ထားတာမဟုတ်ပါဘူးခင်ဗျာကျွန်တော်တို့ဟိုစားတွေကနေ2015ကလေးကမြန်မာပြည်မှာရေပေးတင်ဖြစ်တဲ့အချိန်ကလေးကပေါ့နော်အဲ့ဒီဒုက္ခဖြစ်တဲ့အချိန်ကလေးကကျွန်တော်တို့မြန်မာပြည်ရေပေးအတွက်ရန်ပုံငွေဒီမှာ2015တုန်းကလည်းရန်ပုံငွေကောက်ပြီးတော့မှဈေးရောင်းပွဲတွေလုပ်ရန်ပုံငွေတွေကောက်ပြီးတော့မှလှူဒါန်းခဲ့ရရှိပါတယ်2019တုန်းကလည်းမြန်မာပြည်ရန်ပုံငွေအတွက်ဒေါခင်ကြီးဖောင်ဒေးရှင်းကိုကျွန်တော်တို့ဟိုဒီပေးပို့ပြီးတော့မှတရားပေးပို့ပြီးတော့မှလှူဒါန်းတာရှိပါတယ်အခုဒီတစ်ချိန်မှာလည်းကျွန်တော်တို့ဒီဒီရေးခဲမဖြစ်ခင်ပေါ့နော်မဖြစ်ခင်မှာကျွန်တော်တို့ကိုဗစ်အတွက်ဆိုပြီးတော့မှကျွန်တော်ဒီမှာလူငယ်တွေဈေးရောင်းပွဲလုပ်ပြီးတော့မှဒီကိုဗစ်ရန်ပုံငွေအတွက်ဟိုထဲဝင်ဖို့အတွက်ကျွန်တော်တို့အလူကောက်ခံတာရှိပါတယ်အဲ့ဒီအလူငွေကျွန်တော်တို့မြန်မာပြည်ကိုပို့စီစဉ်နေစဲမှာပဲအခုဒီဆရာနာသိန်းဒီရေးခဲဖြစ်လာတယ်ပေါ့အဲ့တော့ဒီအခင်းအကျင်းဖြစ်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တွေအခုမြန်မာပြည်ဒီကိုဗစ်အတွက်ကောက်ထားတဲ့ရန်ပုံငွေတွေကိုလည်း CDM လှုပ်ရှားနေတဲ့ဒီဝန်ထမ်းတွေကိုဟိုပံ့ပိုးပေးနေရန်ပုံငွေတွေကိုကျွန်တော်တို့ပေါင်းထည့်ပြီးတော့မှဒါဟိုကူညီပေးဖို့အတွက်ကျွန်တော်တို့ဆုံးဖြတ်ထားတာဖြစ်ပါတယ်ဒီ match last 10ရက်နေ့အထိလူငွေကောက်ခံရရှိငွေကစုစုပေါင်း 3,529 ရှိပါပြီအဲ့ဒီထက်မှမှကျွန်တော်တို့ကိုဗစ်ရန်ပုံငွေကျွန်တော်တို့ကောက်ခံရရှိငွေ 13,000 ရှိတော့စုစုပေါင်းကောက်ခံရရှိငွေ match last 10ရက်နေ့အထိ 4,300 900ကျော်ရှိနေပြီပေါ့နော် ဓိကကတော့မြန်မာပြည်မှာစီဒီအမ်ဝန်ထမ်းဝန်ထမ်းတွေကိုဟိုပဲရွေးချက်နဲ့ကူညီတာလဲဆိုတော့အခုအချိန်နေရဟိုအကုန်လုံးညီပြီးတော့မှဟိုလှုပ်ရှားမှလှုပ်ရှားမှုတစ်ခုဖြစ်မှအာအခုလက်ရှိမတီးမတရားတဲ့အာဒီဟိုအုပ်ချုပ်မှုစနစ်အောက်ကနေကျွန်တော်တို့ရုံထွက်နိုင်မှာဖြစ်ပါတယ်ခင်ဗျကျွန်တော်ပြည်တွင်းရေလို့ပြည်ပရေလို့မရှိပါဘူးကျွန်တော်တို့ဒီမြန်မာညီကိုတွေတိုင်းရင်းသားညီကိုတွေအကုန်လုံးစုပေါင်းပြီးတော့မှအာတစ်ခုနဲ့ဟိုတွန်းထုံမှကျွန်တော်တို့ဒီတိုက်ပွဲအောင်နိုင်မှာဖြစ်ပါတယ်ခင်ဗျအဲ့တော့အဲ့လိုယုံကြည်မှုအောင်နိုင်မယ်လို့လည်းကျွန်တော်တို့တရားရဂိုင်းလုံးယုံကြည်ပါတယ်အဲ့တော့အဲ့လိုယုံကြည်မှုနဲ့ကျွန်တော်တို့လှုပ်ဆောင်မှာလှုပ်ဆောင်ရတာဖြစ်တဲ့အတွက်ကြောင့်မလို့အာပြည်တွင်းမှာရှိတဲ့ဟိုတကယ်အဓိကကြားတဲ့နေရာတွေမှာလှုပ်ရှားနေတဲ့အာပြည်သူတွေကိုကျွန်တော်တို့ဒီပြည်ပမှာရှိတဲ့မြန်မာပြည်သူတိုင်းရင်းသားညီကိုအကုန်လုံးကလည်းဟိုတက်နိုင်တဲ့ဘက်ကနေပြီးတော့မှပံ့ပိုးကူညီပေးတဲ့စိတ်တွေနဲ့ကျွန်တော်တို့လှုပ်ရှားနေရပါခင်ဗျ
။အလင်းရောင်လူငယ်များအဖွဲ့ကကိုထိုက်ဖြစ်ပါရဲ့ရှင်။စစ်အာဏာသိမ်းတဲ့အပေါ်ကန့်ကွက်ဆန့်ကျင်နေကြတဲ့မြန်မာနိုင်ငံတွေကပြည်သူအလုံးကိုအားပေးထောက်ခံနေပြီးတော့အလုံးလိုလားတဲ့အခြေအနေဖြစ်လာတဲ့အထိတက်အားတဲ့ဘက်ကပံ့ပိုးကူညီသွားမယ်လို့ပြောပါရဲ့ရှင်။ကျွန်မဆုမြတ်ပါမှာ။
တင်လာနေတဲ့ထုတ်လွှင့်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်း website Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နှာစင်ဖတ်ရှုနိုင်ပါရဲ့ရှင် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေထုတ်လွှင့်တင်ဆက်ပေးနေတာပါဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်း Internet စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးသောအစီအစဉ်တွေကိုအချိန်မရွေးသွားရောက်ကြည့်ရှုသတင်းတွေကိုဖတ်ရှုနိုင်ပါရဲ့ရှင်VOA မြန်မာပိုင်းရဲ့မလ15ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါရဲ့ရှင်။ဒီနေ့မြန်မာနိုင်ငံကအခြေအနေတွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလက်ကင်ဖုန်းကနေပြီးတော့အင်တာနက်ဆက်သွယ်မှုကိုဒီကနေ့နေ့လယ်ပိုင်းကစပြီးတော့အာဏာသိမ်းယူအုပ်ချုပ်နေသူတွေဖြတ်တောက်ထားပါတယ်။နေပြည်တော်မှာသမရအဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့အမှုယုံကြည်ဒီနေ့ရှိပေမဲ့အင်တာနက်ဆက်သွယ်မှုမရလို့ဗီဒီယိုကွန်ဖရင့်ဆင်းနဲ့အမှုကြားနာမှုမလုပ်နိုင်ခဲ့ဘူးလို့ဥပဒေကြိုးဆောင်ရှင်းနေကြီးဦးခမောင်စောကပြောပါတယ်။လက်ရှိအမှု၄ခုနဲ့တရားစွဲခံထားရတဲ့ဒေါအောင်ဆန်းစုကြည်အတွက်ဥပဒေအကျိုးဆောင်နိုင်ဖို့အတွက်ရှင်းနေကြီးဦးခမောင်စောခွင့်ပြုချက်မရသေးပေမဲ့အကျိုးဆောင်ဖွဲ့တွေကအငယ်တန်းရှင်းနေဦးယူရချင်းနဲ့ဒေါ်မမင်းစိုးတို့ကိုအမှုအတွက်ရှင်းနေလိုက်ဖို့ရဲကခွင့်ပြုချက်ပေးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်တို့အမှုကိုရှစ်တပတ်ပုတ်တဟူဒီမလ24ရက်နေ့ကိုရွှေ့ဆိုင်းခဲ့တယ်လို့လည်းရှင်းနေကြီးဦးခမောင်စောကပြောပါတယ်။ရန်ကုန်မြို့မှာတော့မနေ့တုန်းကဒီလက်နက်ကင်တပ်တွေအကြမ်းဖက်တိုက်ခိုက်မှုတိုးမြှင့်လုပ်ခဲ့ပြီးတဲ့နောက်မှာမြို့နယ်6ခုမှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားပါတယ်။လိုင်သာယာရွှေပြည်သာတောင်တကုန်းမြောက်တကုန်းတကုန်းစိတ်ကန်းနဲ့မြောက်ဥကလာပါမြို့နယ်6ခုမှာစစ်အုပ်ချုပ်ရေးအမိန့်ကိုထုတ်ပြန်ထားတာဖြစ်ပါတယ်။ရန်ကုန်မြို့မှာမနေ့တုန်းကဒီစစ်ရဲတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်တေဆုံးထိခိုက်ဒဏ်ရာရသူအများအပြားရှိခဲ့ပေမဲ့ဒီကနေ့အများအပြားလမ်းပေါ်ပြန်ထွက်လာပြီးတော့ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့မှာလည်းပြည်သူအများအပြားဒီနေ့လမ်းပေါ်ထွက်ဆန္ဒပြကြပါတယ်။လုံယုံရေးတပ်တွေရဲ့ပြစ်ခတ်မှုကြောင့်ဒီကနေ့လည်းရန်ကုန်တိုင်းလှိုင်သာယာမြို့နယ်မှာအပြင်မန္တလေးမြို့အောင်ပန်းမြို့အောင်လံမြို့မြင်းချံမြို့ဂျိုးပင်ကောက်မြို့တွေမှာတေဆုံးဒဏ်ရာရသူတွေရှိပါတယ်။မြန်မာနိုင်ငံမှာဒီတပ်မတိုင်းကာကွယ်ဦးစီးချုပ်ဦးဆောင်တဲ့အဖွဲ့ကအာဏာသိမ်းယူအုပ်ချုပ်ခဲ့တဲ့လွန်ခဲ့တဲ့ရက်40ကျော်အတွင်းမှာပဲဆက်အနာရှင်စနစ်ဆန့်ကျင်ဆန္ဒပြသူ130ကျော်ပြစ်ခတ်တပ်ဖြတ်ခံခဲ့ရပြီးတော့2100ကျော်ဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကပြောပါတယ်။မနေ့တနင်္ဂနွေကတော့တေဆုံးသူတရက်ထက်အများဆုံးဖြစ်ခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကတောင်းဆိုနေတဲ့ကြားကပဲသွေးထွက်တန်ရုပ်ဖြစ်အောင်ဆက်လုပ်နေတဲ့အပေါ်မှာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီးရှာနာဘာဂနာကပြင်းပြင်းထန်ထန်ဝေဖန်ပါတယ်ဒေတာရင်းနိုင်ငံတွေအပါအဝင်ဒီနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာပြည်သူတွေနဲ့အတူစည်းလုံးမှုပြသပြီးတော့သူတို့လိုလားတဲ့ဒီမိုကရေစီမျှော်မှန်းချက်တွေအကောင့်ထဲပေါ်လာအောင်လုပ်ရမယ်လို့မနေ့တုန်းကအတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကတုံ့ပြန်ခဲ့ပါတယ်အာဏာသိမ်းစစ်ကောင်းဆောင်တွေဟာအာဏာနဲ့မထိုက်တန်ပဲအချုပ်တန်တိုင်းနောက်မှသာရှိတဲ့နယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကလည်းသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားပါတယ်သူတို့စီကိုငွေကြေးနဲ့လက်နက်စီးဆင်းမှုရပ်အောင်ချက်ချင်းလုပ်ရမယ်သူတောင်းဆိုနေတယ်လို့ကုလသမဂ္ဂအနေနဲ့ဆောင်ရွက်ပေးပါလို့လည်းလူ့ခွင့်ရေးဆိုင်ရာအထူးတန်တမန်ကပန်ကြားထားပါတယ်။မနေ့မလ14ရက်နေ့ကတုန်းကဒီရန်ကုန်တိုင်းလှိုင်သာယာမြို့နယ်ဆက်မှုဆောင်မှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံထားတဲ့လုပ်ငန်းတချို့ဖျက်ဆီးခံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံကနေကတရုတ်အကျိုးစီးပွားတွေအတွက်တိတ်ကိုစိုးရိမ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရအကြောက်လီကျန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံထဲမှာရှိတဲ့တရုတ်လူမျိုးတွေကိုလုံခြုံရေးအတွက်ကိုအကာအကွယ်ပေးဖို့နဲ့အလားတူအဖြစ်မျိုးနောက်ထပ်မဖြစ်အောင်အစွမ်းကုန်ရှောင်ရှားဖို့အတွက်တရုတ်နိုင်ငံကမျှော်လင့်နေလို့ဆိုပါတယ်ရှင်။
VOA မြန်မာပိုင်းရဲ့မတ်လ15ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာကတော့ Charles Demock ဖြစ်ပါတယ်။ကျွန်မကတော့ဆုမြတ်မော်ပါ။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook page တွေပေါ်မှာဖော်ပြပေးနေပါတယ်။ TV နဲ့ Radio အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းတွေသုံးသပ်ချက်တွေကိုထုတ်လွှင့်ပေးနေပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ။